ပါဏာတိပါဒာကံကြီးဆိုက်ခဲ့တဲ့ပုဂ္ဂိုလ်မျိုးကတော့တဲ့ငြင်းရဲကိုလာတယ်တဲ့ငြင်းရဲကိုမလာတဲ့ဖြစ်တော့တဲ့ဒီပုဂ္ဂိုလ်တ attva လာဖြစ်လို့ရှိရင်တဲ့အဲ့ဒီခါမှာတဲ့အတက်တူရဲ့တဲ့ဒီသူတပားကိုတဲ့ရှင်ပန်းနှိမ့်ဆက်ကလူပြုခဲ့ပြုတဲ့ပုဂ္ဂိုလ်မျိုးကတော့တဲ့ဒီဘဝမျိုးမှာတဲ့ငြင်းရဲမကြခဲ့တော့ကျမ်းမာကြီးချွတ်တဲ့တဲ့ဒီတပားကိုဒီလိုနှိမ့်ဆက်ကလူမပြုခဲ့ပြုတဲ့ပုဂ္ဂိုလ်မျိုးကတော့ဟာတဲ့ကျမ်းမာကြီးနဲ့ပြည့်စုံတယ်တဲ့ဒေါသအမတန်ဆက်ဖန်ကျမ်းနာတဲ့လွန်ကျဲတဲ့ပုဂ္ဂိုလ်မျိုးကတော့ဟာတဲ့ပါအကျိုးရတယ်ဆိုတော့အားတဲ့သူအကျိုးတရားကတော့အဲဒီဆိုးတယ်တဲ့ပုံပန်းတန်အယုတ်အင်္ဂါဆိုးတယ်ပေါ့လေအဲဒေါသပါချတဲ့ပုဂ္ဂိုလ်မျိုးကတော့အားတဲ့အချင်းတန်လှပတယ်တဲ့နောက်ပြီးတော့ကအားတဲ့အိတ်တမစ္စရိယဆိုတဲ့မနာလိုဝန်တော်တဲ့စိတ်မျိုးလွန်ကျဲတဲ့ပုဂ္ဂိုလ်မျိုးကတော့တဲ့ပါအကျိုးခံစားရတယ်ဆိုတော့ကြော်ကြားမှုမရှိတဲ့အညတရသဘောတရားမျိုးဖြစ်တဲ့ပုဂ္ဂိုလ်မျိုးအနေနဲ့အကျိုးခံစားရတယ်တဲ့အိတ်တမစ္စရိယဆိုတဲ့မနာလိုဝန်တော်မရှိတဲ့ပုဂ္ဂိုလ်မျိုးကတော့ကားတဲ့ကြော်ကြားတယ်တဲ့ဒါနပြည့်ပြည့်စုံခဲ့တဲ့ပုဂ္ဂိုလ်မျိုးကတော့ကားတဲ့ပစ္စည်းဥစ္စာပြည့်စုံတယ်ဒါနချွတ်တဲ့ပုဂ္ဂိုလ်များကတော့ဒါအကျိုးကျေးဇူးရှိတယ်ဆိုတော့ပစ္စည်းဥစ္စာချွတ်တဲ့လေတဲ့လူကြီးမိဘများကိုတဲ့ယူတည်လေးများဆိုတာဒါရဝပြည့်တတ်တဲ့ပုဂ္ဂိုလ်မျိုးကတော့ကားတဲ့ဒါအထက်တန်းဆောင်ရည်ပြီးတော့ကားနေတယ်တဲ့လူကြီးမိဘများကိုဒါရဝတရားမရှိတဲ့ပုဂ္ဂိုလ်မျိုးကတော့ကားတဲ့ဒါအောက်တန်းဆောင်ရည်ပြီးတော့ကပေါက်ဖွားတယ်တဲ့ပညာရှိနဲ့ပေါင်းစင်ဆက်ဆံခဲ့တဲ့ပုဂ္ဂိုလ်မျိုးကတော့ဒါတဲ့ပညာထွန်းစားတယ်တဲ့ပညာမဲ့တဲ့သူနဲ့ပေါင်းစင်ဆက်ဆံတဲ့ပုဂ္ဂိုလ်မျိုးကတော့ပညာချုပ်တဲ့လေဆိုပြီးတော့ဒီအကြောင်းနဲ့ကြောင့်ဒီအကျိုးတရားတွေဖြစ်တယ်ဒီကံနဲ့ပြုလုပ်ဖယ်လို့ဒီအကျိုးတရားတွေခံစားရတယ်ဆိုတဲ့သဘောတရားမျိုးနဲ့မြတ်စွာဘုရားကဟောခဲ့နော်ဒါကြောင့်မို့လို့တဲ့ဒီကိုယ်ပိုင်ဥစ္စာကဘာပဲရှိလဲဆိုတော့တဲ့ဒီကိုယ်ပိုင်ဥစ္စာကမိမိပြုလုပ်တဲ့ဒီကံတွေရှိတယ်တဲ့ကာယကံဝစီကံမနောကံပေါ့လေဒီကံ၃ပါးပဲရှိတယ်ဒီကံ၃ပါးနဲ့မိမိပြုလုပ်သမျှဟာတဲ့ဓမ္မသာရှင်နဲ့မိမိရဲ့ကိုယ်ပိုင်ဥစ္စာဖြစ်တယ်တဲ့တခြားဟာကြီးကကိုယ်ပိုင်ဥစ္စာမဟုတ်ဘူးတဲ့ဥပမာငါအိမ်ငါကာငါသမီးငါသမုန်းစငါသားသမီးစသည်ဖြင့်ဒါတွေကတဲ့အခိုက်တန်တယ်တဲ့ကိုယ်ပိုင်ဘယ်လိုဖြစ်တာဟာကိုယ်သေးတဲ့အခါကျတော့ဘာကိုနဲ့ပါသွားမလဲဘာမှယူသွားလို့မရဘူးတဲ့ဘာတစ်ခုမှကြည်အားနဲ့ယူသွားလို့မရဘူးကိုပိုင်မှမပိုင်နဲ့တဲ့ကိုပိုင်တာကကိုနဲ့ဆိုင်တာကဘာရှိလဲဆိုတော့မိမိပြုလုပ်ခဲ့တဲ့ကုသိုလ်ကံအကုသိုလ်ကံဓာရီကတော့ကိုနဲ့လိုက်တာပဲတဲ့ဒါပဲကိုမှပိုင်တယ်ဒါကြောင့်မို့လို့ကန္တာရဲ့အမိကန္တာရဲ့အဖတ်ကန္တာရဲ့မိမိရဲ့ကိုပိုင်ကြည့်သိဆိုပြီးတော့ရသော်ပြရတော့ဟောတော်မူခဲ့နော်အဲဒီကံတိုင်အကျိုးကိုယုံကြည်တဲ့သဘောတရားရှိတဲ့ဒီသမတကသမာဓိရှိတယ်။ဆန့်ကျင်တဲ့ဒိဋ္ဌိ၃မျိုးရှိတယ်နော်။အဲ့ဒါလည်းပဲတတိထားရတယ်နော်။ဒီသမတကတသမာဓိရှိနေဆန့်ကျင်တဲ့ဒိဋ္ဌိ၃မျိုးကဘာရှိလဲဆိုတော့ငတိကဒိဋ္ဌိဆိုတာရှိတယ်။အဟိတုကဒိဋ္ဌိဆိုတာရှိတယ်။အသိယကဒိဋ္ဌိဆိုတာရှိတယ်နော်။အယူ၃မျိုးရှိတယ်။ဒီ၃မျိုးကိုစုပေါင်းပြီးခေါ်လိုက်တဲ့အခါကျတော့ဟိယတဒိဋ္ဌိမျိုးဆိုပြီးခေါ်လိုက်တယ်ဒီနတိကဒိဋ္ဌိဆိုတာကတော့ကသူတို့ရဲ့ဒီပုဂ္ဂိုလ်မျိုးရဲ့ယုံကြည်မှုကယူဆကတော့ကအကျိုးတရားကိုပယ်တယ်မိမိဘာလုပ်လို့ဥပမာဒါနပြုတယ်ကုသိုလ်ဖြစ်တယ်မဖြစ်ပါဘူးဒီအကျိုးမရပါဘူးဒါနပြုလို့လည်းပဲဒီမှာကုသိုလ်အကျိုးကောင်းတော့အကျိုးပေးတယ်ဆိုတာမရှိပါဘူးသီလဆောင်ခြင်းလို့လည်းပဲနောက်ကကောင်းတော့အကျိုးပေးတယ်ဆိုတာမရှိပါဘူးဘာဝနာပြုလို့လည်းပဲကောင်းတော့အကျိုးပေးတယ်ဆိုတာမရှိပါဘူးအကုသိုလ်ပြုလို့လည်းအကုသိုလ်ပြုလို့ရမရောက်ပါဘူးဒါမှမဖြစ်ပါဘူးနောက်အကျိုးဆက်ဆိုတာမလာပါဘူးနော်ဆိုပြီးတော့ဒီလိုယုံကြည်ချက်နဲ့ဒီလိုယူဆချက်နဲ့နေတဲ့ပုဂ္ဂိုလ်မျိုးတွေလည်းရှိတယ်ပြီးတော့ကကျွန်တော်တို့အပိယကဒိဋ္ဌိဆိုတာကတော့ကအကြောင်းတရားကိုပယ်တဲ့အယူအဆမျိုးဥပမာအားဖြင့်ကျွန်တော်တို့ကတော့အခုလူဘဝရတယ်ဆိုတာဒါသူတ္တိဘဝခေါ်လိုက်တယ်ဟုတ်လားကောင်းတော့ဘဝဒီမြင့်မြတ်တော်ဘုရားကိုရတာမိမိရှေးကံကြောင့်ရှေးကကုသိုလ်ကကောင်းလို့ရှေးရကုသိုလ်ကံကြောင့်ဒီမှာလူဘုရားရတယ်ဟိုရှေးအကြောင်းကံကြောင့်ဒီမှာလူဘုရားဖြစ်တယ်ဆိုပြီးရှေးအကြောင်းကိုကျွန်တော်တို့မိမိကြီးအကျိုးတရားကိုယူလိုက်တယ်သူတို့ကတော့ဒီလိုအကြောင်းတရားမရှိဘူးပေါ့ဒီမှာအပြည့်အမိဖာကြောင့်လည်းရတယ်ပေါ့ဒီလောက်နဲ့ပဲပြီးသွားပြီနော်အဲ့လိုအကြောင်းတရားကိုလုံးဝဖယ်သွားတယ်နော်အဟိတုကဒိဋ္ဌိဆိုတာကတော့ကအကြောင်းတရားရောအကျိုးတရားရောပယ်တဲ့ ဒီလိုအယူအဆမျိုးကိုအကြောင်းပြဆိုတာလည်းမရှိဘူးအကျိုးတရားဆိုတာလည်းမရှိဘူးသူကတည်းကဖြစ်ချင်တာဖြစ်နေတာပဲစသည်ဖြင့်နော်အဲ့ဒီလိုယူဆတဲ့ပုဂ္ဂိုလ်မျိုးနော်အဲ့ဒါသုံးမျိုးစလုံးကဖတ်ဖြစ်နေပြီပဲသုံးမျိုးစလုံးကခြုံကြည့်လိုက်လို့ရှိရင်အကြောင်းတရားရောအကျိုးတရားရောပဲတဲ့သဘောတရားမျိုးဒါမျိုးကိုနိယတသိရှိလို့ခေါ်တယ်ကျွန်တော်ရအဖြစ်ဖြစ်ပါကျွန်တော်တို့ဒီဆုတောင်းတဲ့အခါမှာကျွန်တော်တို့ဆုတောင်းကြတယ်ခေါ်လားအဲဒီကာတိတုံးပါအပေလေးပါကာတုံးပါရပ်ဖြစ်ရှစ်ပါဟလာရပ်ဖြစ်ရှစ်ပါအနည်းလုခင်းရပါလို့ဆိုတော့ဒီမြတ်တဒိဋ္ဌိမျိုးရွယ်တဲ့ကိုရောက်သွားတဲ့ပုဂ္ဂိုလ်မျိုးကအဲရပ်ဖြစ်ရှစ်ပါထဲမှာပါသွားတယ်နော်။ဘာဖြစ်လို့လဲဆိုတော့ဒီအယူအဆမျိုးယူသွားတဲ့ပုဂ္ဂိုလ်မျိုးကကံကြီးထိုက်တယ်တဲ့။နော်သူသေးပေါက်သေးွားကြရဲ့ဒီကံကဥစားယူသွားလိမ့်မယ်တဲ့။တခြားကံကအကျိုးသေးခွင့်မရှိဘူး။နော်ဒီကံကပဲအကျိုးသေးလိမ့်မယ်တဲ့။ဒီလိုကြည့်ချက်ကြောင့်ဘာကြောင့်လဲဆိုတော့စဉ်းစားကြည့်ပေါ့ကောင်းတာလုပ်လို့လည်းဘာမှမဖြစ်ဘူးမကောင်းတာလုပ်လို့လည်းဘာမှမဖြစ်ဘူးဆိုရင်နော်ကျွန်တော်တို့လူလုပ်ထားတဲ့ဥပဒေကလည်းမရှိဘူးဆိုရင်ဒီတိုင်းကြည့်ကြည့်ဟာပြတ်သွားတော့ပေါ့ဘာကြောင့်လဲပါပသမေရမတိမနောဆိုတာကျွန်တော်တို့တန်တရာအဆက်အဆက်ကနေပြီးတော့ကကျွန်တော်တို့မှပါလာတာကစိတ်ဆိုတာမကောင်းမှုနဲ့ကမွေးပြီးတော့လေအကျင့်ကခြေခံကပါထားတာကိုအဲ့တော့ဒါကအထိတ်အခွင့်မရှိရင်သူ့သဘောတိုင်းကတော့ထားလိုက်ရဲ့အခုတို့ပဲကြည့်တယ်ရောက်သွားတယ်နော်ပြက်သွားမှာပေါ့ဒါကြောင့်ခုလိုသူ့ကိုစိုက်ကြည့်ထိုက်တယ်တဲ့အဲ့တော့ဒီဟာသုံးခုကိုကတတိထားရမယ်အကြောင်းတရားပဲကအကျိုးတရားပဲကအဲ့ဒီအယူဆမျိုးကအမှန်တန်ကြောက်စရာကောင်းတယ်နော်စိုက်ကြည့်ထိုက်တယ်ဂရုကကံထိုက်တယ်နော်သူကဘာနဲ့ဖြောင်းယောက်ကြီးဆန့်နေလဲသမတကတ္တသမာဓိကြီးနဲ့ဖြောင်းယောက်ကြီးဆန့်နေတဲ့အယူမျိုးနော်သူကလုပ်ချင်တာလို့ဘာမှမဖြစ်ဘူးဆိုတာမျိုးနော်အဲ့ဒီတော့ကဒီကံနဲ့ပတ်သက်ပြီးတော့ကကျွန်တော်တို့တိတိသိတိုက်တာကတော့ကာမတ္တသတ္တသမာဓိရှိနေပတ်သက်ပြီးခုနရသော်ပြဟောခဲ့ပြီဟောခဲ့ပြီးတော့ကကံရဲ့ခိစ္စနဲ့ပတ်သက်လို့သုံးမျိုးဖွဲ့ပြီးတော့ပြောပြနိုင်တယ်။ဒါလည်းဆိုတော့ကံရဲ့ကိစ္စဆိုတာရှိတယ်သူ့ရဲ့ function ပေါ့လေ။နောက်ပြီးတော့ကံရဲ့ဒီအကျိုးပေးကာလဆိုတာမိမိပြုလုပ်တဲ့ကံကဘယ်အချိန်ပဲကာလမှာအကျိုးပေးမလဲဆိုတာနော်နောက်တစ်ခုကကံရဲ့ဥစားယူမှုဒါကတော့စေပေါ့စေဝါနဲ့တက်ဆိုင်စေပေါ့စေဝါကျရင်ဘယ်ကံမျိုးကဥစားယူသွားမလဲဆိုတာအဲ့ဒီ၃မျိုးပေါ့နော်ကံရဲ့ကိစ္စကတော့တဲ့ကံရဲ့ကိစ္စက၄မျိုးရှိမိမိကံတစ်ခုကိုပြုလုပ်ထားခဲ့တော့ကံကဘာကံခေါ်လဲဆိုတော့ကံရဲ့ကိစ္စမှာပထမတစ်ခုကဇဏကကံဆိုတာရှိဇဏကကံဆိုတာကကျွန်တော်တို့အင်္ဂလိပ်လိုတော့ reproductive ကံမပေါ့လေreproductive karma ဆိုတာကဒုတိယဘဝကိုအကျိုးပေးတဲ့ကံကိုလာဇဏကကံခေါ်လိုက်တယ်ဟုတ်လားကျွန်တော်တို့မှာကံနေမျိုးမျိုးရှိတယ်ပြုလုပ်ခဲ့တယ်ဟုတ်လားကျွန်တော်တို့ဥပမာဒီဘဝလေးတစ်ဘဝရှိရင်တောင်မှကျွန်တော်တို့ကာယကံဝစီကံမနောကံအားဖြင့်ကံနေကအများကြီးပဲပြုလုပ်ခဲ့ပြုလုပ်ခဲ့တော့ကဒီကံနေအ낵ကဓမ္မမဟုတ်တဲ့ရှေးဘဝအတိတ်ကဘဝကံနေအ낵ကနေပြီးတော့ဒုတိယဘဝကိုအကျိုးပေးနိုင်သွားရှိတဲ့ကံမျိုးကံပါကံခေါ်လိုက်လဲဆိုတော့ဇဏကကံခေါ်လိုက်ကံဆိုတာဒုတိယဘဝကိုအကျိုးပေးတယ်တဲ့သူပြစ်စားတာဒုတိယဘဝအကျိုးပေးပြီးရဲ့တဲ့ဥပ္ပသမ္ပကကံတဲ့ဥပ္ပသမ္ပကကံဆိုတာကတော့အထောက်အပံ့ပေးတဲ့ကံနော်ကပ်ပြီးတော့ကဒုတိယဘဝမှာအထောက်အပံ့ပေးတဲ့ကံကိုဥပ္ပသမ္ပကကံခေါ်လိုက်တယ်နော်ဒုတိယဘဝအကျိုးပြီးရဲ့ပေးပြီးရဲ့တဲ့ဒုတိယဘဝမှာအထောက်အပံ့တဘောနဲ့ပြုတဲ့ကံကိုဥပ္ပသမ္ပကကံလို့ခေါ်လိုက်တယ်ဥပ္ပသမ္ပကကံဆိုတာအင်္ဂလိပ်လိုတော့supportive ကံမှာပေါ့လေဥပမာကျွန်တော်တို့ဒီဘဝမှာဆိုတော့ဒီဘဝမှာကျွန်တော်တို့ကိစ္စတွေဆောင်ရွက်ကြတယ်ကိစ္စတွေဆောင်ရွက်တဲ့နေရာမှာကိုလိုချင်တဲ့ကိစ္စကအောင်းအောင်းမြင်မြင်ဖြစ်သွားတယ်ရွယ်ရွယ်ကူကူနဲ့ဖြစ်သွားတယ်ဆိုတော့ဒါဥပသမ္ပကကံကောင်းလို့ရှိရင်ဒါကကျွန်တော်တို့ကိုလိုရာပြည့်ပြည့်စုံသွားတာနော် supportive ကံမှာအထောက်အပံ့ပေးတယ်သူကကပ်ပြီးတော့အထောက်အပံ့ပေးတယ်သူကကပ်ပြီးအထောက်ပံ့ပေးတာကုသိုလ်ဘက်တင်မဟုတ်ဘူးအကုသိုလ်ဘက်လည်းဒီလိုပဲနော်အကုသိုလ်ဘက်မှာလည်းအကုသိုလ်ဖြစ်အောင်အထောက်ပံ့ပေးနိုင်စွမ်းရှိတယ်သူကနော်အဲ့ဒါကိုဥပထမကကံခေါ်တယ်နော်သူကိုယ်လုပ်ခြင်းနဲ့အကုသိုလ်ဖြစ်မြောက်အောင်သူကအထောက်ပံ့ပေးသွားတယ်အနောက်အချက်မရှိပဲနဲ့နော်အဲ့ဒါကဥပထမကကံတဲ့ပြီးတော့ကဥပပိတကကံဆိုတာရှိသေးတယ်ဥပပိတကကံဆိုတာကတော့ obstructive ကံမှာပေါ့လေobstructive ကာမဆိုတာကတော့အနောက်အချက်ပြီးတော့ကပ်ပြီးတော့ကအနောက်အချက်ပြီးတယ်ကပ်ပြီးနှိပ်စက်တဲ့ကံကိုဒါဥပ္ပသမပိရကကံခေါ်လိုက်မိမိဆောင်ရွက်တဲ့ကိစ္စဒီမှာဥပမာချောချောမွေ့မွေ့မရှိဘူးဖြက်တော့မဖြက်နိုင်ဘူးလုံးဝပြက်အောင်တော့သူမလုပ်နိုင်ဘူး သို့တော်လည်းပဲချောချောမွေးမွေးမရှိဘူးအနောက်အချက်ပြေးပြေးပြီးတော့ကမှဖြစ်သွားတဲ့ဟာမျိုးဆံမြောင်တဏ္ဍာမရှိပဲနဲ့အနောက်အချက်ဖြစ်လာတာမျိုးပါဒါဥပတိတကကအကျိုးပေးပြီဆိုရင်ဒီသဘောမျိုးတက်ရောက်တယ်တော့ပြီးတော့မှဥပကတကကံဆိုတာရှိတယ်ဥပကတကကံဆိုတာကတော့ဟာကျွန်တော်တို့အများနာလည်းထားတာကတော့ဥပ္ပစေတကကံဆိုပြီးနားလည်းထားတယ်နော်ဥပ္ပစေတကကံဆိုတာကဒါလူတိုင်းသိပါတယ်နော်ဒါကပါလဲဆိုတော့မိမိဒီဘဝမှာရှိတဲ့ကံကိုဖြတ်လိုက်တာနော်ဥပမာနော်ရှိတဲ့ကံကိုဖြတ်လိုက်တာအင်္ဂလိပ်လိုတော့က destructive karma ပေါ့လေနော်ဥပမာဒီဘဝမှာဆိုပါတော့ဥပ္ပစေတကကံထိုက်ဆက်ရောက်လာရင်ဒီသိခြင်းအကြောင်းနဲ့ပတ်သက်ပြီးတော့ကကျွန်တော်တို့တဏှိအဖြစ်အကြောင်းတရားလေးပါနဲ့ခေါ်တာရှိတယ်ဆောဖြစ်ရနော်ဒေတာတဲ့ဒီကင်းအကြောင်းတရားကမရဏအကြောင်းတရားကပထမတစ်ခုကတော့ဥပမာရုပ်ဘဝနဲ့ပတ်သက်လို့ရှိရင်တက်တန်းစိတ်လို့ပေးရတဲ့အခါရှိတယ်ဟုတ်လားရုပ်ဘဝတက်တန်းကကျွန်တော်တို့အဆင့်ဆင့်ရှိတယ်နော်တက်တန်းကရုပ်ဘဝတက်တန်းကပုံသေးမဟုတ်ဘူးနော်အခုဆိုလို့ရှိရင်ကျွန်တော်တို့ဆုတ်ကတ်လို့ခေါ်လိုက်တယ်ဟုတ်လားတိလတွေကပြက်လာတော့ကဆုတ်ကတ်ဖက်ကိုရောက်လာတယ်နော်အဲ့တော့မြတ်စွာဘုရားပွင့်တော်မူတဲ့အချိန်တုန်းကတော့ကတက်တန်းကတရားရှိနော်ဒီတက်တန်းတစ်ခုတစ်ခုကိုဘာခေါ်လဲဆိုတော့အာယုကတ်ကိုခေါ်လိုက်တယ်နော်ဒီတရားတန်းမှာနေတွေ့ကာလကိုဒါအာယုကတ်ကိုခေါ်လိုက်တယ်နော်အဲ့ဒီလိုကနေပြီးတော့ကနောက်တစ်ဖြည်းဖြည်းအခုတော့ဆုတ်ကတ်ဆိုတော့ရှင်းသွားမယ်လူဘဝကတက်တန်းကဘယ်တိတ်ရှိရှင်းမလဲဆိုတော့နောက်ကိုတဲ့ဆယ်နှစ်အထိရှင်းသွားမယ်တဲ့ဆယ်နှစ်ကနေပြီးတော့မှတဲ့ကြောက်ပြီးတော့ကတဲ့ဒီကားတွေပါပြန်ပြီးတော့ကစောင့်လာတဲ့အတွက်ကြောင့်နော်ဒီလိုသူအများပုဂ္ဂိုလ်အများကတိလတွေပါလေစောက်တိလပြည့်စုံလာတဲ့အတွက်ကြောင့်တစ်ဖြည်းဖြည်းတစ်ခါတက်တန်းကပြန်တိုးလာတိုးလာတာဘယ်အထိတိုးလာမလဲဆိုတော့လူတက်တန်းကအတင်ခြေအထိတိုးလို့ရတယ်တတင်ခြေအထိတိုးလို့ရတိုးထိုင်တယ်အဲ့ဒီလိုခါမျိုးကြတော့ကတိလကအမှန်တန်ပြည့်ပြည့်စုံတဲ့ဘဝမျိုးရောက်တယ်အဲ့ဒီလိုဒီ10နှစ်ကနေပြီးတော့ကတတင်ခြေအထိကျက်သွားပြီတတင်ခြေကနေပြီးတော့တစ်ခါ10နှစ်ထိပြန်ကြရဘူးတော့ဒါအန္တရာကလို့ခေါ်လိုက်နော်ဒီတော့ကဒီတက်တန်းကရှိတယ်ဆိုတာသူ့အထိုက်သူ့ခိုက်အတန်အားဖြင့်မိမိမွေးဖွားတဲ့ကာလအလျောက်ရှိတဲ့တက်တန်းကိုပြောတာဟုတ်လားဥပမာကျွန်တော်တို့နောင်ကိုဖွင့်တဲ့အရမတိယမြတ်စွာဘုရားဆိုရင်တက်တန်းတသိန်းတန်းမှာဖွင့်တယ်ဟုတ်လားတသိန်းတန်းမှာသူကတက်က8000အထိနေနော်မြတ်စွာဘုရားတို့မြည်ဒီမှာလည်းပဲတက်တန်းကလူဘဝမှာတက်တန်းတသိန်းတန်းကနေအထက်ကိုမြတ်စွာဘုရားပွင့်တယ်ဆိုတာမရှိသကောင်မရှိဘူးတဲ့မြတ်စွာဘုရားတို့ဘာဖြစ်လို့လဲဆိုတော့တက်တန်းသတိကျော်သွားတဲ့ခါကျတော့အနိစ္စဒုက္ခအနတ္ထကိုထင်မြင်ဖို့ဆိုတာသိမလို့တော့နော်အဲ့တော့ဒီသတိတန်းအထက်ကိုမြတ်စွာဘုရားတို့မပွင့်ဘူးယာရန်အောက်ကိုလည်းမပွင့်ဘူးယာရန်အောက်ကိုဘာတော့မပွင့်လဲဆိုတော့သီလမပြည့်မပြည့်စုံတဲ့ပုဂ္ဂိုလ်တွေများနေတော့ကမြတ်စွာဘုရားသာနာတော့ကဒီဟန်နဲ့အခြေခံရတော့ကလူတွေမှာအောင်မြင်မှုရှိမှာမဟုတ်ဘူးနော်ဒီတော့မြတ်စွာဘုရားတို့မြည်ဒီမှာအဲ့ဒီတရားတန်းနဲ့သတိတန်းကြားမှာပဲပွင့်နေရှိတယ်နော်အဲ့တော့အဲ့ဒီလိုပေါ့လေသိခြင်းအကြောင်းတရားကဒီတက်တန်းဖြစ်လို့သိတာရှိတယ်တဲ့နောက်တစ်ခုကတော့တဲ့တက်တန်းမရှိသေးပဲနဲ့တဲ့ကံကုန်လို့သိတာရှိတယ်ဒီဘဝမှာနေတိုက်တဲ့ကံကကုန်သွားတယ်ကုန်သွားတဲ့အတွက်ကြောင့်သိရတာလည်းရှိတယ်တဲ့နောက်တစ်ကြောင်းကတော့ကံလည်းကုန်တယ်တက်တန်းလည်းသိလို့သိတာလည်းရှိတယ်တဲ့နောက်တစ်ခုကတော့တဲ့နောက်အကြောင်းတစ်ခုကတော့တက်တန်းလည်းမရှိသေးဘူးတဲ့ကံလည်းရှိသေးတယ်မကုန်သေးဘူးတဲ့ခုနပြောတဲ့ဥပ္ပစ္စေတကကံကဆက်ရောက်လာလို့အချိုးပေးခွင့်ရှိလို့အချိုးပေးလို့ပေါ့လေပြက်စီးသွားတာပေါ့ဒါဥပ္ပစ္စေတကကဥပကတကကံလို့ခေါ်ရတယ်နော်ဒါတော့ကံရဲ့ကိစ္စကအဲ့ဒီ၄ခုရှိတယ်အဲ့ဒီ၄ခုနဲ့ပဲကျွန်တော်တို့ကံတွေကဟိုရင်ပြုတ်သွားတယ်ဆောင်ရွက်သွားတယ်နော်ဒါကကံရဲ့ကိစ္စကံရဲ့ကိစ္စပြီးတော့ကတဲ့နောက်ပါလာလဲဆိုတော့ကံရဲ့အကျိုးပေးခွင့်ကာလဒီပြုတ်လုတဲ့ကံကြီးကဘယ်လိုအကျိုးပေးမလဲဘယ်အချိန်ကျိုးပေးမလဲဆိုတာဟမ်ဒီဘယ်ဒီပြုတ်လုတဲ့ကံကြီးကတဲ့ဘယ်အချိန်ကျိုးပေးမလဲဆိုတော့အကျိုးပေးခွင့်က၄မျိုး၄မျိုးရှိနော်ပထမအကျိုးပေးပုံပေးနေရဒိဋ္ဌာဓမ္မဝေဒနိယကံတဲ့နော်ဒိဋ္ဌာဓမ္မဝေဒနိယကံဆိုတာကဒီဘဝရင်အကျိုးပေးမဲ့ကံမျိုးမိမိဒီဘဝမှာပြုတ်လုတဲ့ကုသိုလ်ဖြစ်စေအကုသိုလ်ဖြစ်စေဒီဘဝမှာဒီမဲ့အကျိုးပေးမဲ့ကံကိုဒိဋ္ဌာဓမ္မဝေဒနိယကံခေါ်လိုက်တယ်နော်ဒီကံတစ်ခုကမိမိပြုလုပ်လိုက်လို့ရှိရင်ဒီဘဝတွေအကျိုးပေးတာမဟုတ်ဘူးများစွာသောဘဝမှာအကျိုးပေးနိုင်တယ်နော် ဥပမာအားဖြင့်ခွေးကလေးတစ်ကောင်ကိုတဲ့စေတနာထက်တန်စွာနဲ့ပေါ့လေခမိတ်တနတ်လောက်ကျွေးလိုက်လို့ရှိရင်တောင်မှဒီကံရဲ့အကျိုးပေးခွင့်ဟာတဲ့ဒီဘဝတရားလောက်ရှိသွားတယ်နော်ဒီလိုသွားတယ်သို့တော်လည်းပဲဒီကံကဒီဘဝမှာအကျိုးပေးမယ်ဆိုပြီးတော့အပိုင်းနဲ့ရှိတယ်နောက်နောက်ဘဝတွေအကျိုးပေးမယ်ဆိုတဲ့အပိုင်းနဲ့ရှိတယ်အဲတော့ဒိဋ္ဌဓမ္မဝေဒနိယကံဆိုတာကတော့ဒီဘဝမှာအကျိုးပေးခွင့်ရှိလို့ရှိရင်ဒီဘဝမှာအကျိုးပေးဖို့နော်ဥပပစ္စဝေဒနိယကံဆိုတာကတော့ဒုတိယဘဝမှာအကျိုးပေးတဲ့ကံမျိုးကိုဥပပစ္စဝေဒနိယကံလို့ခေါ်လိုက်တယ်ပြီးတော့ကအပရာပရိယဝေဒနိယကံနဲ့အပရာပရိယဝေဒနိယကံကတော့တတိယဘဝကိုဘက်ကိုဆက်ပြီးတော့အကျိုးပေးသွားတာမျိုးကိုအပရာပရိယဝေဒနိယကံခေါ်လိုက်တယ်ဥပမာအားဖြင့်ပါရမီမြောက်တဲ့ကုသိုလ်မျိုးဆိုလို့ရှိရင်နော်ဒီဘဝလည်းအကျိုးပေးမယ်ဒုတိယဘဝလည်းအကျိုးပေးမယ်နောက်ပြီးတော့ကဒီတတိယဘဝကနေပြီးတော့ပါရမီကုသိုလ်မျိုးကတော့ဘယ်အထိသွားမလဲဆိုရင်မိမိနိဗ္ဗာန်ရောက်တဲ့တိုင်အောင်အကျိုးပေးသွားတယ်ပါရမီအားကအဲ့ဒီလိုပါရမီပြည့်တဲ့ကုသိုလ်မျိုးကပါရမီမမြောက်တဲ့ကုသိုလ်မျိုးကတော့ဒီအားမျိုးမရှိဘူးပေါ့လေဒါနောက်တော့ကျွန်တော်တို့ပြောပြ။ညာဒီလိုအပရာပရိယဝေဒိယကံပြီးတော့ကဘာလာလဲဆိုတော့အဟောတိကံဆိုတာဒီအကျိုးပေးခွင့်မရှိလို့ကံဆိုတာကအကျိုးပေးခွင့်ရှိမှပေးတာကိုနော်ကံဆိုတာကတဲ့အကျိုးပေးခွင့်ဆိုတာကအကြောင်းလေးပါးညီညွတ်မှအကျိုးပေးတယ်နော်ဘယ်လိုအကြောင်းလေးပါညီညွတ်ရမလဲဆိုတော့ကဂတိကမှန်ရမယ်တဲ့နော်ဂတိမှန်မှလည်းကံကအကျိုးပေးခွင့်ရှိတယ်ဥပမာအားဖြင့်မိမိကုသိုလ်တွေပြုလုပ်ထားတယ်မိမိကုသိုလ်တွေပြုလုပ်ထားပြီလေကဟုတ်လားဒီအာယုံကဒီပေါက်ဒီပေါက်မှာဖြစ်တဲ့အာယုံကမကောင်းတဲ့အာယုံဝင်သွားလို့အကုသိုလ်အာယုံဝင်သွားလို့ရှိရင်နော်ဒီဥပမာအားဖြင့်အပယ်လေးပါတဘုံဘုံကိုရောက်သွားတယ်ဆိုပါတော့အဲ့ပဲဒီဘုံတဘုံဘုံရောက်သွားရင်မိမိပြုထားတဲ့ကုသိုလ်ကောင်းမှုတွေကဂတိအားဖြင့်မမှန်နေတော့ကအကျိုးပေးခွင့်မရှိဘူးเนาะဥပမာအားဖြင့်မြတ်စွာဘုရားလက်ထက်တော်တော့ကဒီမိဖုရားကြီးတပါးရှိတယ်သူကမကောင်းတဲ့ကိစ္စတစ်ခုပြုလုပ်မိတယ်ဒါကိုသူ့ရဲ့ခင်မွန်းဖြစ်တဲ့ဘုရင်မင်းရဲ့ကြီးကမြင်လိုက်တယ်မြင်လိုက်တဲ့အခါကျတော့သူ့ကိုစွဆွဲတယ်သူဆွဲတော့သူကပရိယေတုံးပြီးတော့ကပြန်ပြီးတော့ကပြောလိုက်တယ်ပရိယေတုံးပြီးပြောလိုက်တာကိုဘုရင်မင်းကယုံသွားတယ်ပေါ့လေသူကလိန်လိုက်တယ်ဆိုပါတော့လိန်တာကိုယုံသွားတယ်ယုံသွားပြီးတော့ကသူကမြတ်စွာဘုရားကိုလည်းကြည်ညိုတယ်အထိရတော့မဖြစ်သေးဘူးပေါ့လေမြတ်စွာဘုရားကိုအမတန်ကြည်ညိုတယ်ကုသိုလ်တွေပြုလုပ်တယ်သို့တော်လည်းပဲသူတေပေါက်တေဝါကြတော့ကသူစိတ်ထဲမှာပုဂ္ဂုတ်ဆံကြီးကဝင်းသွားတယ်ဘယ်ဟာကြီးကသွားတတိယလဲဆိုတော့သူအဲ့ဒီလိုကျွလွန်ခဲ့တဲ့ဒီအကုသိုလ်ကိုကျွလွန်ခဲ့တဲ့စိတ်ကဝဲလာဝဲလာတော့ကတိပေါက်တိပွားမှာဒီစိတ်ဒီအာယုံနဲ့ပြီးသွားတဲ့အခါကျတော့ကနော်ခုနှစ်တက်တန်းဖြစ်ရှိတဲ့ဘဝကိုရောက်သွားတယ်မကောင်းတဲ့ဘဝကိုရောက်သွားတယ်နော်ရောက်သွားတဲ့အခါကျတော့အဲ့ဒီဘဝမှာသူကုသိုလ်ကံကအကျိုးပေးခွင့်ပဲရှိမယ်မရှိဘူးဘာကြောင့်လဲဂတိမမှန်နေဘူးနော်အဲနောက်တော့မှခုနှစ်မြောက်တဲ့နေ့ကျတော့ဒီခုနှစ်မမြောက်ခင်တော့သူ့ရဲ့ခင်မုန်းကတော့ကသူ့ရဲ့မိဖုရားကြီးဟာကုသိုလ်တွေပြုလုပ်ထားတဲ့ကောင်းရာတုပတိရောက်မှာပဲသို့တော်လည်းပဲမြတ်စွာဘုရားကတော့ချောက်ထားအောင်မယ်ဆိုပြီးမြတ်စွာဘုရားထံကြွကြွမြတ်စွာဘုရားထံသွားတဲ့အခါမှာမြတ်စွာဘုရားကလည်းသိတယ်ဒီမင်းကြီးကငကိုကလေးကဒီမြတ်စွာဘုရားရဲ့အထုံးအမတရားတွေကိုမတမယုံတယုံသဘောမျိုးသူ့မှာရှိနေတော့ကအခုလိုကိစ္စမျိုးမှာဒီအချိန်မျိုးမှာဒီလိုပြောလိုက်ရင်ဒီဘဝမျိုးရောက်နေတယ်လို့ပြောလိုက်ရင်သူ့မှာပို့ပြီးတော့ကထိကြိုက်သွားမှာဆိုလို့ညစွာဖျားကတူတာတဲ့ခါမှာဒီမိကုန်းမမေးအောင်ပေါ့လေဖြည်းဖြည်းပြီးတော့တာတာထားလိုက်လက်လက်ပြလိုက်အဲ့ဒီတော့ကသူတခါလာလဲသူကမေ့သွားတယ်မေးရမှာတခါလာလဲသူကမေ့သွားတယ်ခုနှစ်ယောက်တဲ့နေ့ကြတော့မှဟိုကဒီကနေလွတ်ကျင်းသွားတဲ့ခါအဲ့ဒီဘဝကနေလွတ်ကျင်းပြီးတော့ကလက်ပြင်းနားရောရောက်သွားတဲ့ခါကြတော့မှညစွာဖျားကဒီတော့မှသူလျှောက်တဲ့ခါမှာဒီလိုပဲရောက်သွားပြီဆိုတော့ပြောလိုက်နော်ကျတော့ဒီတော့မှတတိမှန်သွားတော့မှသူ့ရဲ့ကုသိုလ်ကဒါအပိအခွင့်အရေးရတာကိုအကျိုးပေးခွင့်ရတာအကျိုးပေးသွားတာနော်အဲတတိမှန်ရမယ်တဲ့ပြီးတော့ကကာလဒေတာလည်းမှန်ရမယ်တဲ့အကျိုးပေးနိုင်အောင်ကံကနော်ကာလဒေတာမမှန်နေရင်လည်းပဲတဲ့အကျိုးပေးခွင့်မရှိဘူးတဲ့နော်ဒါကတော့လောကအားဖြင့်ပေါ့လေဥပမာကျွန်တော်တို့ပြောမယ်ဆိုတော့ဥပမာဟိုတလောတုန်းကအခုတော့မဟုတ်ဘူးပေါ့လေဟိုတလောတုန်းကရှိတဲ့ဥပမာဆိုပြက်ကရှားတို့လိုနေရာမျိုးမှာဟာဒါနအမတန် ပြည့်စုံတဲ့ပုဂ္ဂိုလ်တူကသွားပြီးတော့ဟိုမှာအဲ့လိုကာရဒေသမျိုးမှာသွားပြီးတော့ကနေတယ်ဆိုပါတော့ပွားပွားတယ်ဆိုပါတော့ကာရဒေသကသိမှမှန်တော့ကသူဒါနမျိုးစေ့ကဘယ်လိုပဲကြီးကြီးတထည်ကြီးဖြစ်နိုင်ပါမလားဆိုတော့တထည်ကြီးတော့သူမဖြစ်နိုင်ဘူးနော်ဒါလည်းကာရဒေသအဖြစ်ကဘုရားမမြင်ညွတ်တဲ့အတွက်ကြောင့်အကျိုးပေးခွင့်ကမလာဘူးနော်ဒီပုဂ္ဂိုလ်မျိုးပဲဥပမာအမေရိကန်မှာသွားနေရင်တော့ဒီဒါနအကျိုးပေးခွင့်ဟာကာလဒေသအားဖြင့်မှန်တော့ဟာနော်ဓာတုအကျိုးပေးသွားမယ်တကယ်ကြီးသူဖြစ်ချင်ဖြစ်သွားဟုတ်လားအဲ့ဒီသဘောမျိုးကိုကာလဒေသမှန်ရမယ်တဲ့ပြီးတော့ကတဲ့ဘယောဂကလည်းပါရအောင်နော်ဘယောဂဆိုတာဝရိယနော်ဘယောဂကလည်းမှန်ရအောင်ပဲဝရိယကရှိရမယ်မြတ်စွာဘုရားကကံကိုကြီးတဲ့ယုံနေလို့ရှိရင်လည်းဒါအယူမရဲတဲ့မြတ်စွာဘုရားဟောတော်မူတာကံကိုလည်းပယ်လို့မရဘူးသို့တော်လည်းပဲကံဉာဏ်ဝရိယနဲ့ဟိုကလောက်ပါမယ်တဲ့ကံကိုလည်းအကုအမယ်ယုံကြည်ရမယ်တဲ့သို့တော်လည်းပဲမိမိရဲ့ဝရိယမိမိရဲ့ဉာဏ်စောနဲ့နော်မိမိရဲ့ destiny ကိုကိုယ့်ဟာကိုထူထောင်သွားရမယ်တဲ့နော်ဒီတော့ကအဲ့ဒီလိုပေါ့လေဒီဝရိယနဲ့ပယောဂကလည်းပါရပြီးတော့ကဥပတိကလည်းပြည့်စုံရမယ်တဲ့သူဆိုင်ရတက်ဆိုင်ရကံမျိုးနဲ့အကျိုးပေးနိုင်တဲ့ဥပတိယုံမျိုးကလည်းရှိရနော်ဥပတိဆိုတော့ကpersonality ပေါ့လေဟုတ်လားဒီဥပ္ပရိယုတ်ကလည်းဒီကံမျိုးအကျိုးပေးနိုင်တဲ့ဥပ္ပရိယုံမျိုးဖြစ်ရအောင်အဲ့ဒီအကြောင်းလေးပါနဲ့တိုက်ဆိုင်မှကံကအကျိုးပေးတယ်ဒီတော့ကဒီအကြောင်းလေးပါနဲ့မတိုက်ဆိုင်ရင်ကံကအကျိုးပေးခွင့်မရှိတော့ကအဲ့ဒီလိုအကျိုးပေးခွင့်မရှိဘဲနဲ့ဒိဋ္ဌာဓမ္မဒီဘဝမှာဥပမာအပြင်အကြောင်းလေးပါနဲ့မတိုက်ဆိုင်လို့အကျိုးပေးခွင့်မရှိတဲ့ကံမျိုးကိုတော့ဘာခေါ်လိုက်လဲဆိုတော့အဟောတိကံခေါ်လိုက်တယ်အဟောတိကံဆိုတာ ineffective ကံမှာဒီကံမျိုးကမလာတော့ဘူးနော်တချို့ပေးဖို့မလာတော့ဘူးနော်အဲ့လိုဒီမျိုးရှိနော်ဒီတော့ဒီသင်းမျိုးကိုဘယ်လိုလုပ်ပြီးတော့အကျိုးပေးလဲဆိုတာသိအောင်ကတော့ကကျွန်တော်တို့ဘာနဲ့ပြောရရင်ပို့ပြီးတော့သဘောပေါက်မလဲဆိုလို့ရှိရင်ကျွန်တော်စိတ်အစဉ်နဲ့ပြောမှနည်းနည်းပို့ပြီးသဘောပေါက်နော်ကျွန်တော်တို့စိတ်တွေကတစ်ခုတည်းရှိတာမဟုတ်စိတ်ကအာယုံတစ်ခုပေါ်မှာမြင်လိုက်လို့ရှိရင်ဥပမာအာယုံတစ်ခုကိုမြင်လိုက်တယ်ယူပါယုံကိုမြင်လိုက်တယ်စိတ်တစ်ခဏပေါင်းများစွာဖြစ်တယ်နော်စိတ်ကတစ်ခဏတစ်ခဏတစ်ခဏတစ်ခဏနဲ့စိတ်တစ်ခဏနဲ့ကအများကြီးသွားတယ်ဒါမှမဟုတ်မြတ်စွာဘုရားကမျက်စိတမိတ်ရှတ်တစ်ပြက်ပါတဲ့အဲဒါမှမဟုတ်မျက်စိတမိတ်လက်တစ်ပြက်ပါတဲ့စိတ်တစ်ခဏပေါင်းဘယ်လောက်ချုပ်လဲတည်တသိမ့်ချုပ်တယ်ဘယ်လောက်အထိမြန်တယ်နော်စိတ်တစ်ခဏပေါင်းကနော်thought moment ကအများကြီးသွားတယ် thought က moment to moment သွားတာ series နဲ့သွားတာနော်ဒီမှာအားဖြင့်ကျွန်တော်တို့ဥဒိစ္စဆိုတာကိုဟုတ်လားဘာသာပြန်ထဲမှာကျွန်တော်ဖတ်မိလိုက်တယ်ဘာသာပြန်တဲ့အခါကျတော့ဥဒိစ္စဆိုတာအင်္ဂလိပ်လိုတမန်လိုတော့ကစိတ်ကပြန့်လွင့်တာကိုဥဒိစ္စခေါ်လိုက်တယ်အင်္ဂလိပ်လိုကြတော့ကဘာသာပြန်တဲ့အခါကျတော့ distraction ဆိုပြီးပြန်လိုက်တယ် distraction ဆိုပြီးပြန်လိုက်တော့ကအဓိပ္ပာယ်ကသိမမကိုက်ပါမတိုက်ခိုင် distraction ဆိုလိုက်တော့ဘာလေးဝင်နေလဲဒေါမနတလေးဝင်နေနော်ဒီတော့ကအနောက်ကနေပြီးဆက်ပြီးရှင်းပေးထားရတယ်အဲ့ဒီ translation ထဲမှာကျွန်တော်တွေ့လိုက်တယ်ဘယ်လိုရှင်းပေးထားလဲဆိုတော့က distracted mind ကိုဘာနဲ့ရှင်းပြလဲဆိုတော့ mind ကိုသူကဘာနဲ့ပြလဲဆိုတော့ mind ဆိုတာတဲ့ series of thought movement တဲ့နော် splitting in all directions အဲ့ဒါကိုဥဒိစ္စကိုဒီလိုပြန်လိုက်တယ်နော်thought moment အများကြီးဖြစ်ပြီးတော့ကလာတာကိုနော်စိတ်တစ်ခဏပေါင်းများစွာဖြစ်တယ်စိတ်ဆိုတာနော်ဘယ်တော့ဖြစ်ဖြစ်နော်စိတ်ကဘာနဲ့သွားလဲဆိုတော့ဝီတိနဲ့သွားတယ်နော်ဝီတိဆိုတာစိတ်အစဉ်ကဒီတဝီတိမှာနော်ကျွန်တော် thought process ခေါ်တာပေါ့လေဒီ thought process က17 thought moment နော်စိတ်တစ်ခဏပေါင်း18ချက်ကိုတဝီတိခေါ်လိုက်တယ်နော်စိတ်တစ်ခဏပေါင်း18ချက်ဖြစ်တာကိုတဝီတိခေါ်လိုက်တယ်အဲ့ဒီလိုဝီတိအစဉ်တွေနဲ့သွားတယ်နော်ဒါကဝိသိအစဉ်တွေရတဲ့အမျိုးမျိုးရှိတယ်။ဥပမာအားဖြင့်ကျွန်တော်တို့သက္ကုဝိညာဉ်ဆိုတဲ့ဉာဏ်တိစိတ်ဆိုတဲ့ဒီမျက်စိကနေမြင်လိုက်တဲ့စိတ်မျိုးနော်ဓမ္မမဟုတ်လို့ရှိရင်မျက်စိကနေမြင်လိုက်တဲ့ဉာဏ်တိစိတ်မျိုးဓမ္မမဟုတ်ရင်နှာခေါင်းကနေပြီးတော့ကကျွန်တော်တို့အနံ့ကိုသိလိုက်တဲ့စိတ်မျိုးဓမ္မမဟုတ်ရင်နရက်နားကနေပြီးတော့အတန်ကိုကြားလိုက်တဲ့စိတ်မျိုးဓမ္မမဟုတ်ရှာကနေအရသာတွေ့လိုက်တဲ့စိတ်မျိုးဒါမှမဟုတ်ရင်ခန္ဓာကိုယ်ကိုထိတွေ့လိုက်တဲ့စိတ်မျိုးဒါကဘာခေါ်လဲဆိုတော့ပစ္စတ်ဒွါရဟာခေါ်လိုက်တယ်နော်ပစ္စတ်ဒွါရဒါတွေကပစ္စတ်ဒွါရဝေစန်းဆိုတာကျွန်တော်တို့ဒီ5 sense dose ပေါ့လေဒီအာယုံကြီးကဒီဒွါရ5ပါးကနေဝင်လာတဲ့အာယုံကိုပစ္စတ်ဒွါရဝိသိခေါ်လိုက်တယ်နော်ဝိသိကအမျိုးမျိုးရှိတယ် အဲ့ဒီ၅မျိုးကနေဝင်လာတာကပစ္စဝဒါရဝိသီလို့ခေါ်လိုက်တယ်နော်မနောကနေကျွန်တော်တို့တွေးလိုက်တယ်ဖြစ်လိုက်တာဒီကတော့မနောဒွါရဝိသီဆိုပြီးသူဥဝိသီအစဉ်ကသွားတယ်မေညာစိုက်တဲ့အခါကျတော့မက်ကဝိသီဆိုပြီးတော့သွားတယ်ဇန်တမပဝင်စားတဲ့အခါဇန်ဝင်စားတဲ့အခါကျတော့ဇာနာဝိသီဆိုပြီးတစ်ခါသွားတယ်ဒီပေါက်တွေ့ွားကြတော့ကမရဏသာနာဝိသီဆိုပြီးဒီဝိသီမျိုးနဲ့သွားတယ်ဝိသီတိုင်းမှာတော့ကစိတ်တစ်ခဏပေါ့၁၈ချက်ကြီးပဲပါနော်အဲ့တော့ကျွန်တော်ဒီမှာဥပမာလေးပေးမှာကတော့ကဘာနဲ့ဥပမာပေးမလဲဆိုတော့ကျွန်တော်တို့ပစ္စထွာရဝိသံကနေဖြစ်တဲ့ဝီချိနဲ့ဥပမာပေးမယ်နော်ဥပမာအားဖြင့်ကျွန်တော်တို့အတန်လေးတစ်ခုကြားလိုက်တယ်ဆိုပါတော့အတန်လေးတစ်ခုကိုကြားလိုက်ရင်နဲ့ကျွန်တော်တို့ဒီအတန်ကြားတာနဲ့ပေါ့လေအမှန်ကတော့ဝီချိတွေကအများကြီးဖြစ်ဘယ်လောက်ပဲဖြစ်ဖြစ်တဝီချိတဝီချိမှာတဲ့၁၈ချက်၁၈ချက်နန်တဲ့တေးတွေရှိတယ်စိတ်တခဏပေါ့၁၈ချက်ရှိတယ်အဲ့ဒီစိတ်ခဏပေါင်း၁၈ချက်ကဘာတွေလဲဆိုတော့ဟာတဲ့ပထမတော့ကတဲ့ဒီဘဝင်ကျွန်တော်တို့ကဘဝင်စိတ်ဆိုတာရှိတယ်နော်ဘဝင်ကဆိုတာဘဝရဲ့အင်္ဂါပေါ့လေအင်္ဂလိပ်ဆိုတော့ life continuum ဆိုပြီးတော့ပြန်ထားတယ်ဘာသာပြန်ထားတယ်နော်ဘဝင်စိတ်ဆိုတာကပြောခဲ့ပြီဟိုဒီနေ့ရတယ်အနည်းဆုံးကဒါလေဘဝင်စိတ်ဆိုတာအာယုန်နဲ့မထိကြိုက်တဲ့စိတ်ဆိုစိတ်တော့ရှိတယ်အာယုန်နဲ့မထိကြိုက်သေးဘူးဆိုတော့ကဘာနဲ့အနည်းစားဆုံးလဲအိတ်နေတဲ့အချိန်မျိုးပေါ့လေဒီအိတ်နေတဲ့အချိန်မျိုးမှာဒါကျွန်တော်တို့ဘဝင်စိတ်ဖြစ်နေတာပဲဆိုပါတော့အဲ့တော့ဒီအတန်လေးကိုတဲ့ကြားလိုက်လို့ရှိရင်တဲ့ကျွန်တော်အရင်ဆုံးပါဖြစ်တဲ့ဆိုတော့ဘဝင်စိတ်၃ချက်ဖြစ်တယ်နော်ဘာလို့လို့တော့ကအတိတဘဝင်နဲ့ဘဝင်ကသရဏဘဝင်ခုပစ္စေကဆိုတာစိတ်ချက်ခဏပေါင်း၃ချက်ဘဝင်စိတ်၃ချက်ဖြစ်တယ်ဘဝင်စိတ်၃ချက်ဖြစ်ပြီးတော့မှတဲ့ဝင်စိတ်၃ချက်ဆိုတာဘဝင်လေးကလှုပ်လိုက်တယ်ကြည်သွားတယ်ချုပ်သွားတယ်နော်ဘဝင်စိတ်၃ချက်ဖြစ်တယ်ဘဝင်စိတ်၃ချက်ဖြစ်ပြီးတော့မှတဲ့ဘာစိတ်ညှို့လာလဲဆိုတော့စိတ်တစ်ခါကကိစ္စဒွါရဝိဇ္ဇံဆိုတာပေါ်လာနော်ကိစ္စဒွါရဝိဇ္ဇံဆိုတာကဒီအတန်ကြားလို့ရှိရင်ဒွါရ၅ပေါက်၅ပေါက်ကဘယ်ကနေပြီးသူအာယုံယူလိုက်မယ်နားကနေပြီးအာယုံယူလိုက်တဲ့ခိုက်တန်တွေကိုကိစ္စဒွါရဝိဇ္ဇံခေါ်လိုက်တယ်နော်ဥပမာအမြင်တဲ့ဝတ္ထုနဲ့ဆိုလို့ရှိရင်မြင်ကြရှိရင်ဘယ်ကနေအာယုံယူလိုက်မလဲမျက်စိကနေအာယုံယူလိုက်အနံ့ကလေးဖြစ်လာရင်ဘယ်ကနေအာယုံကိုဒီအာယုံကိုယူလိုက်မလဲနှာခေါင်းကနေဒီအာယုံကိုယူလိုက်အဲ့ဒီလိုအင်္ဂလိပ်လိုတော့ turning to sense impression ဆိုခေါ်တာပေါ့လေနော်အဲ့ဒီလိုပစ္စထွာရဝိသံဆိုတော့အခိုက်အတန့်အားဖြင့်နော်ဖြစ်တဲ့စိတ်တစ်ခဏလေးတက်ဆိုင်ရဒွါရကနေအာယုံယူဖို့ညှို့လိုက်တဲ့တစ်ခဏလေးကိုပစ္စထွာရဝိသံလို့ခေါ်လိုက်တယ်နော်ဒါပါနဲ့တူတယ်ဆိုတော့ကကျွန်တော်တို့ဒီပင့်ကိုဒါသူအိမ်ထုတ်ထားတယ်အိမ်ထုတ်ထားပြီးသူကအလဲကနေပြီးတော့ငိမ့်ငိမ့်လေးစောင့်ကြည့်နေတယ်ဥပမာပိုးကောင်လေးကကတ်သွားတယ်ဘယ်အမြင်မှာသွားကတ်လဲဆိုတာပိုးကောင်လေးကကတ်တဲ့အချိန်မှာ vibration လေးကအဲ့ဒီအမြင်လေးမှာလာမယ်ဒီ vibration လေးကိုမှီပြီးတော့ကသူကဘယ်အမြင်လေးမှာဖြစ်တယ်ဆိုတာကိုသူသိသွားတယ်အဲ့ဒီလိုသဘောမျိုးပဲနော်ပြဇာဒေါရဝဇန်ဆိုတာဘယ်ကနေအာယုံဝင်လဲဆိုတာတခဏလေးသိလိုက်တဲ့အားလေးကိုပစ္စဒေါရဝိဇ္ဇံခေါ်တယ်။ပစ္စဒေါရဝိဇ္ဇံပြီးမှဒီတောတဝိညာဉ်စိတ်ဆိုတာဇာတိစိတ်ကလေးပေါ်လာတယ်နော်။ဒါမှမဟုတ်ရင်လည်းမျက်စိနဲ့မြင်တယ်ဆိုလို့ရှိရင်မြင်တိစိတ်ဆိုတာသက္ခုဝိညာဉ်ဆိုတာပေါ်လာမြင်တိစိတ်ကလေး။ဒါလေးကတခဏလေးပဲပေါ်တယ်နော်။သိမှုလေးတခဏပေါ်တယ်။ဒီမြင်တိစိတ်ကလေးပေါ်လိုက်တာနဲ့တဲ့။ဒီသက္ခုဝိညာဉ်ပြီးတဲ့နောက်ကနေစိတ်တခဏကပါလိုက်လာတယ်ဆိုတော့တံပတိဆိုင်ဆိုတဲ့စိတ်ကလိုက်လာတယ်တဲ့တံပတိဆိုင်ဆိုတာကမျက်စိကနေကြည့်တော့ကယတိစိတ်ကလေးကိုလက်ခံလိုက်တယ်မနောကနေပြီးတော့လက်ခံလိုက်တယ်အင်္ဂလိပ်လိုတော့က recipient consciousness ကိုခေါ်လိုက်တယ်ဒီ consciousness က eye consciousness sight consciousness ကို receive လုပ်လိုက်တယ်တဲ့မနောကနေမနောဒွါရကနေပြီးတော့နော်အဲ့ဒါကိုတံပတိဆိုင်ဆိုတာလားတံပတိဆိုင်ကြည့်တော့မှသန္တိရဏဆိုပြီးတော့ကစိတ်တခဏလေးပေါ်တယ်တဲ့အဲ့ဒီစိတ်တခဏလေးပေါ်တာကတံပတိဆိုင်ဆိုတာကတော့ investigative thought moment ပေါ့လေစိတ်ကဘာစဉ်းစားလိုက်လဲအခုမြင်တဲ့အာယုံနဲ့ယခင်ကမြင်ဘူးတာနဲ့ကိုဆက်ဆက်လိုက် identify လုပ်ဖို့နော်ဆက်ဆက်လိုက်တဲ့စိတ်တခဏလေးပေါ်လာတယ်အဲ့ဒီလိုစိတ်တခဏလေးပေါ်ရင်တော့မာတဲ့ investigative thought moment ဆိုရဲဒီတန်တိရဏပြီးတော့မာတဲ့ဘာလာလဲဆိုတော့ဟုတ်ထောဆိုပြီးတော့ဆုံးဖြတ်ချက်ချတဲ့စိတ်ကလေးတခဏပေါ်နော်ဆုံးဖြတ်ချက်ချလိုက်တဲ့ decision လုပ်လိုက်တာဒါပါပဲဆိုပြီးတော့အဲ့ဒီအစီကတဲ့ကျွန်တော်တို့မှာတဲ့ ကုသိုလ်လည်းမဖြစ်သေးဘူးအကုသိုလ်လည်းမဖြစ်သေးဘူးအဲ့ဒီအခိုက်အတန့်ကျွန်တော်တို့စိတ်ကနော်ကုသိုလ်ကံလည်းမဖြစ်သေးဘူးအကုသိုလ်ကံလည်းမဖြစ်သေးဘူးဒီအခိုက်အတန့်မှာဖြစ်ပေါ်တဲ့စိတ်တခဏလေးတွေကိုဘာခေါ်လဲဆိုတော့အပြာကတ္တခေါ်လိုက်တယ် non functional နော်သူဘာမှ function မလုပ်ဘူးဒီတော့ကဒီအခိုက်အတန့်လေးပဲအဲ့ဒီနောက်ကနေဝုတ်ထောဆိုပြီးတော့ဆုံးဖြတ်ချက်တဲ့ကျွန်တော်တို့မှာတဲ့ကုသိုလ်လည်းမဖြစ်သေးဘူးအကုသိုလ်လည်းမဖြစ်သေးဘူးအဲ့ဒီအခိုက်အတန့်မှာကျွန်တော်တို့စိတ်ကနော်ကုသိုလ်ကံလည်းမဖြစ်သေးဘူးအကုသိုလ်ကံလည်းမဖြစ်သေးဘူးဒီအခိုက်အတန့်မှာဖြစ်ပေါ်တဲ့စိတ်တခဏလေးတွေကိုဘာခေါ်လဲဆိုတော့အပြာကတ္တခေါ်လိုက်တယ် non functional နော်သူဘာမှ function မလုပ်ဘူးနော်ဒီတော့ကဒီအခိုက်အတန့်လေးပဲအဲ့ဒီနောက်ကနေဝုတ်ထောဆိုပြီးတော့ဆုံးဖြတ်ချက်ချပြီးတဲ့နောက်ကြလို့ရှိတယ်တဲ့ဇောတွေပေါ်လာတယ်နော်သောခုနှစ်ကြိမ်ပေါ်တယ်ဒီသောကခုနှစ်ကြိမ်တက်လဲဒီမန္နာတဏ္ဍသောကတွဲရင်ပေါ်လေသောဖြစ်ပြီဆိုရင်ခုနှစ်ကြိမ်တက်လဲမလျော့ဘူးခုနှစ်ကြိမ်တက်လဲမပို့ဘူးစိတ်တခဏမှာဒီတဝီတိမှာသောခုနှစ်ကြိမ်ခမြဲကြနော်ဒီသောဆိုတာကဘာလဲဆိုတော့ကမိမိတို့ကျွန်တော်တို့ဒီကာမဘုံမှာရှိတဲ့ပေါ်လေကာမဘုံမှာရှိတဲ့လူတွေအတွက်ကအများအားဖြင့်ကျွန်တော်တို့ကကာမဝေဒရစိတ်ဖြစ်နေတာကိုကမ္မဝဇ္ဇရစိတ်တွေဖြစ်နေတော့ကဒီဇောတွေကဘယ်စိတ်တွေလဲဆိုတော့အကုသိုလ်ဇောဆိုလို့ရှိရယ်အကုသိုလ်စိတ်12ပါးတည်းကနေပြီးဝဲလာအကုသိုလ်စိတ်12ပါးတည်းကနေတစ်ခုခုပေါ့လေဝဲလာတာကိုဒါဇောလို့ခေါ်လိုက်အကုသိုလ်ဇောတွေနော်ပြီးတော့ကကျွန်တော်တို့ကုသိုလ်ဇောကမဟာကုသိုလ်စိတ်7ပါးတည်းကနေဝဲလာတာကိုဒါမဟာကုသိုလ်ဇောခေါ်လိုက်နော်အဲ့ဒီလိုကံဖြစ်စိတ်တိုက်တဲ့စိတ်တိုင်းကံဖြစ်တာမဟုတ်ဘူးနော်ဒီစိတ်89ပါးတည်းမှာကံဖြစ်နိုင်တဲ့စိတ်ကဒီဇောဖြစ်နိုင်တဲ့စိတ်ကကံဖြစ်နိုင်တာမဟုတ်ပေါ့လေဇောဖြစ်နိုင်တဲ့စိတ်က55ပါးပဲရှိတယ်เนาะအဲ့ဒီထဲမှာကျွန်တော်တို့ ਨੇ တက်ဆိုင်ဆုံးကတော့အကုသိုလ်12ပါးရယ်မဟာကုသိုလ်7ပါးရယ်ဒီ20ကတော့ကျွန်တော်တို့ ਨੇ အသက်ဆိုင်ဆုံးတယ်เนาะအဲ့ဒီဇောတွေကိုအဲ့ဒီစိတ်တွေဖြစ်လာရင်ဇောတွေဝင်လာတယ်အဲ့ဒီဇောဝင်လာပြီဆိုရင်တော့အဲ့ဒီဇောတွေကကုသိုလ်ဇောအကုသိုလ်ဇောဆိုပြီးလာဖြစ်တာเนาะအင်္ဂလိပ်လိုတော့က active consciousness လို့ခေါ်လိုက်တယ်သူကဒီဟာတွေကဥပမာဒီဇောကလည်းပဲပထမဇောကကုသိုလ်ဇောဖြစ်ရင်ခုနှစ်ခုစလုံးကကုသိုလ်ဇောဖြစ်သွားတယ်ပထမဇောကအကုသိုလ်ဇောဖြစ်ရင်ဒီခုနှစ်ခုစလုံးကဘာဖြစ်သွားလဲအကုသိုလ်ဇောကြီးပဲဖြစ်သွားတယ်ရမှဖြတ်လို့မရဘူးအဲ့ဒီလိုခုနှစ်ချိန်ဖြစ်ပြီးတော့မှတဲ့တဏှာယုံဆိုတာကမှတ်လိုက်တယ် the dentist thought moment ဆိုတဲ့ဖြစ်တဲ့စိတ်ကိုမှတ်လိုက်တယ်စိတ်တခဏနှစ်ကြိမ်ဖြစ်တယ်တရားလုံးနှစ်ကြိမ်ဖြစ်တယ်အဲ့ဒါဒီအလုံးပေါင်းလိုက်လို့ရှိရင်ဘာတွေ့မလဲဆိုတော့စိတ်တခဏပေါင်း18ချက်ဖြစ်တယ်နော်အဲ့ဒီစိတ်တခဏပေါင်း18ချက်ကိုဒါတဝီတိခေါ်လိုက်တယ်နော်ဝီတိကတော့ဘယ်လောက်ဖြစ်လဲဆိုတော့မကြီးမတွက်နိုင်အောင်ကျွန်တော်တို့ဖြစ်နော်ဥပမာအားဖြင့်ဥပမာစကားလေးတစ်လုံးနဲ့ကြားတယ်လူဆိုတဲ့စကားလေးတစ်လုံးနဲ့ကြားရင်တောင်းတယ်ဝီတိကဒီလူဆိုတဲ့သဘောတရားကိုစိတ်ထဲမှာဝင်သွားအောင်ကရှင်းသွားအောင်ကဝီထိက၄ချိန်လောက်ကြာဒါအ ਨੇ ဆုံးကြာအ ਨੇ ဆုံးဝီထိ၄ချိန်လောက်ကြာဝီထိ၄ချိန်ကြာတော့ကဝီထိ၄ချိန်မှာဝီထိတဝီထိမှာဇောက9ချိန်9ချိန်ဆိုတော့ကဇောပေါင်း28ချိန်လောက်ကြာသွားတယ်ခဏလေးပါနော်အဲ့ဒီဇောတွေကဒါကုသိုလ်ဇောအကုသိုလ်ဇောတွေနော်အဲ့ဒီလိုကျွန်တော်တို့စိတ်တွေကတုတ်ရှားနေတယ်ဥပမာအခုကျွန်တော်တို့တရားထိုင်နေတယ်ကုသိုလ်စိတ်တွေဖြစ်နေတယ်ဆိုလို့ရှိရင်ကျွန်တော်တို့ကကုသိုလ်စိတ်တွေကြောင့်မဟာကုသိုလ်စိတ်တွေကြောင့်ဒီကုသိုလ်ဇောတွေကကျွန်တော်တို့မှာအများကြီးဖြစ်နော်တဝီတိပြီးတဝီတိတဝီတိပြီးတဝီတိနော်ချက်ခါချက်ခါဘောပေါင်းမြောက်များစွာမရေမတွက်နိုင်အောင်ဖြစ်ဘယ်လိုပဲဖြစ်ဖြစ်တဲ့ဒီပထမဇောမှန်သမ ्या ကတဝီတိမှာဖြစ်တဲ့ပထမဇောမှန်သမ ्या ကဒီဘဝမှာရိုးပေးတယ်ပြီးကြရှိရင်ဒီဘဝမှာရိုးပေးတယ်ဒီပထမဇောတွေကိုဒိဋ္ဌကမဝေဒနိယကံလို့ခေါ်လိုက်တယ်နော်ဒီဘဝမှာအကျိုးပေးခွင့်ရှိရင်ပေးရမယ်ကံမျိုးနော်အဲ့ဒါပထမဇောကအဲ့ဒီမှာအကျိုးပေးတယ်နော်ပထမဇောကတော့တဲ့နောက်ဆုံးဇောကတော့တဲ့ဘယ်ခါမှအကျိုးပေးမလဲဆိုတော့ဒုတိယဘဝကျမှအကျိုးပေးတယ်တဲ့နော်အလယ်၅ဇောကတော့တဲ့ဒုတိယဇောကနေပထမဇောအထိပေါ့လေဒီအလယ်၅ဇောကတော့တဲ့တတိယဘဝကနေဘုဘက်ကိုအကျိုးပေးနော်အဲ့ဒီလိုအကျိုးပေးခွင့်ရှိသွားတယ်နော်ဒီတော့ကကျွန်တော်တို့အခုပြုတဲ့ကုသိုလ်တွေကနော်ဒီဘဝမှာလည်းပဲဒိဋ္ဌဓမ္မပေါ့လေခံစားနိုင်တယ်နော်ခုနအကြောင်း၄ပါးနဲ့တိုက်ဆိုင်လို့ရှိရင်
ဒီဘဝမှာနေမယ်ဒိဋ္ဌဓမ္မခါတယ်အကျိုးပေးမယ်ဒါတည်းပြီးသွားမှဆိုတော့မိမိပြုတဲ့ကုသိုလ်ကဒါတွေနဲ့မပြီးသေးဘူးသူအကျိုးပေးခွင့်နေကြာနေတယ်နော်ဒီသတ္တမဇောဓိပါမြတ်ကသတ္တမဇောဓိပါမြတ်ကနောက်ဆုံးဇောဓိပါမြတ်ကဘယ်အခါမှလာအကျိုးပေးအောင်မလဲဆိုတော့တိပေါက်တိဝါကြရင်ဒုတိယဘဝကိုချစ်စေဖို့သူကလာပြီးအကျိုးပေးသေးတယ်ပြီးတော့မှအလယ်ငါးသောကဘယ်ကနေတခါစပြီးအကျိုးပေးမလဲဆိုတော့တတိယဘဝကိုပဲကိုနော်ခုနကကျွန်တော်ပြောသလိုပါရမီမြောက်တဲ့ကုသိုလ်မျိုးပါရမီမြောက်တဲ့ကုသိုလ်ဆိုတာကဘယ်လိုကုသိုလ်မျိုးလဲဆိုတော့ကကျွန်တော်တို့တဏှာနဲ့ကျင်းပြီးတော့ကအဲ့ဒါတဏှာနိတိတဆိုတာတဏှာကိုမှီပြီးတော့ကပြုတဲ့ကုသိုလ်မျိုးလည်းမဖြစ်စေရဘူး။နော်ဒိဋ္ဌိဆိုတဲ့အယူမှားအမြင်မှားနဲ့မှီပြီးတော့ကဖြစ်တဲ့ကုသိုလ်မျိုးလည်းမဖြစ်စေရဘူး။ဥပမာအားဖြင့်ဒီကလေးတွေပေါ့လေသံမုဝေနီးလို့ရှိရင်ဒီတာစောင့်ရတယ်။ဖះသွားပြီးတော့ကဝတ်ပြုကြတယ်နော်။အဲသံမုဝေကောင်းကောင်းအောင်အောင်ဟာလားဒီဒီထွက်အောင်ပေါ့ဗျာဒီများများထွက်အောင်ဟာလားဒီလိုစိတ်ရင်းနဲ့သွားတာဒါပြူတဲ့တန်းနဲ့ဒါတွေကကုသိုလ်တော့ဖြစ်တယ်နော်သို့တော်လည်းပဲတဲ့ဒါကဘာနဲ့သူတို့မှကြီးတွယ်နေလဲသူတို့လိုချင်တဲ့တတ်မဲ့တဲ့တဏှာလေးကညှိတွယ်နေတော့ဒါမျိုးကတဲ့ပါရမီမြောက်တဲ့ကုသိုလ်မဟုတ်ဘူးတဲ့နော်ပါရမီမြောက်တဲ့ကုသိုလ်ဆိုတာတဏှာနဲ့ကျင်းရမယ်ဒိဋ္ဌိနဲ့ကျင်းပြီးတော့ကမဲ့ညာပုံညာကိုတဲ့ကြီးမှန်းပြီးတော့တစ္ဆာလေးပါသိဖို့ဆိုပြီးတော့မဲ့ညာပုံညာကိုကြီးမှန်းတဲ့ကုသိုလ်မျိုးကိုတဲ့အဲ့ဒါမျိုးကတော့ဒါပါရမီမြောက်တဲ့ကုသိုလ်ခေါ်တယ်အဲ့ဒီလိုပါရမီမြောက်တဲ့ကုသိုလ်မျိုးကြတော့ကအလယ်ငါးသောကဘလောက်အထိအားကောင်းမလဲဆိုရင်တဲ့မိမိတို့ပြုလုပ်ထားတဲ့ကုသိုလ်ကြီးတဲ့ဘယ်အထိအကျိုးပေးသွားမလဲအထောက်အပံ့ပေးသွားမလဲဆိုတော့မိမိတို့နိဗ္ဗာန်မဲ့ဖို့ကိုတဲ့ရောက်ရရောက်ကြောင်းဖြစ်တဲ့အထိအကျိုးပေးသွားတယ်တဲ့နော်အဲ့ဒါကြောင့်မို့လို့ဒါပါရမီကုသိုလ်ဟာအားကောင်းနော်အဲ့တော့အဲ့ဒီလိုပေါ့လေဒီရှိတယ်ရှိတော့ကကျွန်တော်တို့ဒီဟာနဲ့ပတ်သက်ပြီးတော့ကနော်ကျွန်တော်တို့ဥပမာပေးရမယ်ဆိုလို့ရှိရင်ဥပမာအားဖြင့်ကျွန်တော်တို့ဒီအင်္ဂုလိမာလဆိုတာလူတိုင်းသိပါတယ်နော်အင်္ဂုလိမာလဆိုတဲ့ကုတော်ကြီးကိုလူတိုင်းသိပါတယ်နော်ကြားဘူးကြတာပဲဒီအင်္ဂုလိမာလကဟာလားအမတန်နဲ့အပြည့်အမြန်နဲ့ပြောတယ်ဟာလား तू ကဘာလုပ်ခဲ့လဲ तू ကဒီလူတွေကိုလက်ညှိုးဖြတ်ခဲ့တယ်သူဆရာကပြောလိုက်လို့ဂတိက तू ကပေးလိုက်တယ်ပေးလိုက်တဲ့အချိန်လူတစ်ထောင်လက်ညှိုးပေးရမယ်ဖြတ်ရမယ်ဆိုတော့သူတို့တွေကိုလိုက်ပြီးလက်ညှိုးဖြတ်တာနော်လူဖြတ်တယ်လက်ညှိုးဖြတ်တယ်ဆိုတော့ရှေးတုန်းကတော့သိတာပေါ့အဲ့တော့လက်ညှိုးဖြတ်တဲ့အခါမှာ999ယောက်ကြီးရောက်ရသွားပြီနောက်တော့သူကအဲ့ဒီနေ့မှာဒီတချောင်းရရင်တော့သူကတိကပြေပြီဆိုပြီးတော့သူကပါဆုံးဖြတ်လိုက်လဲဒီနေ့မှာတော့ဘဒူးလာလာလာတဲ့ပုဂ္ဂိုလ်ရဲ့လက်ညှိုးကိုသူယူမယ်ဆိုပြီးသူကဆုံးဖြတ်လိုက်ဆုံးဖြတ်လိုက်တဲ့အချိန်မှာပဲဒီဘယင်းမြင့်ရကလည်းတတ်မတော်စေထွက်လိုက်တယ်သူ့ကိုဖမ်းဖို့ဆိုပြီးတော့ဟာဖမ်းဖို့ဆိုပြီးစေလွှတ်လိုက်တော့မိခင်ကဒါကိုကြားတော့ကမိခင်တို့မြစ်တာကအနန္တဆိုတော့ကမိခင်ကသူ့ကိုသွားပြီးတော့ကတတိပေးတယ်ပြေးဖို့ပေါ့တတိပေးဖို့သွားတယ်သွားတော့ကသူကလည်းအဒီနေ့မှာဘဒူးလာလာသူကတော့တတ်မှာပဲဆိုရင်ဆုံးဖြတ်ချက်ချထားတော့ကတကယ်လို့များမိခင်ကလာလို့သူတတ်မိရင်တော့သူကကံကြီးထိုက်တော့မှာပဲစေစာနန္ဒိယကံဆိုတာကံကြီးထိုက်တော့မှာပဲသို့တော်လည်းပဲမြတ်စွာဘုရားကလည်းပဲအဲ့ဒီနေ့မှာရှင်ရှင်တုံးတလိုက်တဲ့အခါကျတော့သူကကျွတ်ထိုက်တဲ့ပုံကိုဖြစ်နေပြီဆိုတာတွေ့တော့ကမြတ်စွာဘုရားကိုယ်တိုင်ကြွတော်မူပြီးတော့ကသူ့မိခင်ကိုလာတဲ့အခါကျတော့သူ့မိခင်ကြားကနေမြတ်စွာဘုရားကအရေးကြလိုက်ကြားလိုက်တော့ကသူ့မိခင်ဘက်ကိုသူမလိုက်တော့ဘူးတော့မြတ်စွာဘုရားနောက်ကိုလိုက်တယ်မြတ်စွာဘုရားမှလည်းမသိဘူးနော်သူကမြတ်စွာဘုရားကိုတတ်မယ်ဆိုပြီးလိုက်တာသူကတော့အဟုန်ကြီးစွာနဲ့ပြေးပြီးလိုက်တာပေါ့လေမြတ်စွာဘုရားကတော့ရိုးရိုးပဲရှောက်သွားတာပေါ့လေဒီရှောက်သွားတာကိုသူမမှီဘူးမမိတော့ကသူကမောလာတော့ကသူကယဟန်ကြီးဘာလို့ပြေးနေရတာလဲမိတော့အကျွန်ုပ်မပြေးဘူးသင်သာပြေးနေတယ်ဆိုပြီးတော့မြတ်စွာဘုရားကတရားဟောလိုက်တရားဟောတော့ကဒီပုဂ္ဂိုလ်ကပါရမီရပြည့်တဲ့ပုဂ္ဂိုလ်ဆိုတော့ကအဲ့ဒီတင်မဲ့ဘာဖြစ်သွားလဲအရဟတမေအရဟတ္တကိုစိုက်သွားတယ်နော်အရဟတမေအရဟတ္တကိုစိုက်သွားပြီးတော့ကဒါတွေမဟုတ်သေးဘူးသူကရှိရှိတုန်းကလည်းပြိဋ္ဌာန်ဖြစ်ပါတော့ယူထားတဲ့ပုဂ္ဂိုလ်မျိုးဆိုတော့ကအိဟိဘိက္ခုခေါ်လို့ရတယ်ရသော်ဖျားတို့မြည်ဒီမှာဒီလိုပိဋကရှစ်ပါးတို့ဘာလို့တူထားခဲ့တဲ့ကုသိုလ်ရှိရင်ကြည့်လိုက်လို့ဒီကုသိုလ်မျိုးရှိရင်အိဟိဘိက္ခုလို့ခေါ်လိုက်တာနဲ့သူ့မှာယဟန်ဖြစ်သွားတယ်နော်ပြီးပြည့်စုံတာသူကအဲ့ဒီလိုအိဟိဘိက္ခုမျိုးဖြစ်သွားတော့ကသူကယဟန္တာဖြစ်သွားပြီဆိုတော့ယဟန္တာတို့မြည်ဒီမှာဘယ်လိုစိတ်မျိုးပဲရှိလဲယဟန္တာရဲ့စိတ်ဆိုတော့ကရိယာစိတ်ပဲရှိတော့တယ်နော်ယဟန္တာဖြစ်သွားရဲ့ဆိုရင် ကျွန်တော်တို့ကုသိုလ်စိတ်အကုသိုလ်စိတ်ဆိုတာမရှိတော့ဘူးနော်ကရိယာစိတ်ဆိုတာနောက်ထပ်ဒီကံအကျိုးပေးခွင့်မရှိတဲ့စိတ်မျိုးဖြစ်သွားတယ်နော်မိမိတို့ပြုလိုက်တဲ့မြတ်ဟာကျုကမြတ်တာပဲတိကမြတ်တာနော်အဲ့ဒီလိုဖြစ်သွားတော့ကသူကဒီယဟန္တာတို့မြည်ဒီမှာနောက်ဘဝလည်းမရှိတော့ဘူးနော်ဒီတော့ကယဟန္တာဖြစ်သွားတာနဲ့ဘာဖြစ်သွားလဲဆိုတော့သူ999ယောက်ကိုတတ်ထားတာကဟုတ်လားဒီအလေငါးတော့ကသူ့အတွက်အကျိုးရှိပါမလားကျိုးပေးခွင့်ရှိပါမလားယဟန္တာတို့မြည်ဒီမှာဘဝမရှိတော့ဘူးနောက်ထပ်နော်ဒီဘဝပြီးရင်ပရိနိဗ္ဗာန်ပြုယုံမယ်နော်ပရိနိဗ္ဗာန်ပြုပြီးနိဗ္ဗာန်ဝင်ယုံမယ်ဆိုတော့ကသူပြုထားတဲ့အကုသိုလ်တွေအ ਨੇ ကဂတိမရှိတဲ့အတွက်ကြောင့်နော်ဒီအလေငါးတော့ကလည်းပဲပြေးခွင့်မရှိတော့ဘူးအကျိုးပေးခွင့်မရှိတော့ဘူးဘာခေါ်လိုက်လဲဒါမျိုးကိုအဟောတိကံဖြစ်သွားပြီခေါ်လိုက်နော်ဒုတိယဘဝလည်းပဲဖြစ်ဖို့လည်းအကျိုးပေးခွင့်မရှိတော့ကပထမဇောကလည်းပဲအဟောတိကံဖြစ်သွားနော်အဲ့တော့သို့တော်လည်းပဲပထမဇောကဒိဋ္ဌဓမ္မဝေဒနိယကံဆိုတဲ့ပထမဇောကတော့အကျိုးပေးဖို့ကြံနေတယ်သူကဟုတ်လားဒါတော့ဒီအကျိုးပေးဖို့ကြံနေတော့ကအကြောင်းကလည်းလင်းမျိုးနဲ့တိုက်ဆိုင်လာရင်ဂတိကလည်းမှန်ရမယ်ကာလတိတာကလည်းမှန်ရမယ်စသဖြင့်ဒီလိုအကြောင်းကလည်းတိုက်ဆိုင်လာလို့ရှိရင်သူ့မှာဒီအကုသိုလ်ကအကျိုးကပေးရတော့မယ်ဆိုတော့ဒီပထမတော့အကျိုးကတော့သူ့မှာလာပြီပေးလိုက်သေးတယ်အကုသိုလ်ကဟာကသူအရာထဲကိုမြတ်စွာဘုရားနောက်ကနေပြီးလိုက်လာတော့ကမြတ်စွာဘုရားကြွလာတဲ့နောက်ကနေပြီးလိုက်လာတဲ့အခါကျတော့ကပထမတော့အင်ကုလိမာလာဆိုတော့လူတွေကကြောက်ပြီးတော့ကြေးကြသူ့ကိုအမှန်တကြောက်ကြတာနောက်တော့သူဘာမှမလုပ်မှန်းသိတော့ကသူ့ကိုတခါလဲဝိုင်းပြီးတော့ကဆဲရည်ရတယ်နောက်ပြီးတော့ကကြေးကြခတ်ကြတယ်နော်အဲ့ဒီတန်ကိုခံလိုက်ရတော့ဒါကပါလေဒိဋ္ဌကမအကျိုးပေးတာသူပြုတ်ခဲ့တဲ့သာကုသိုလ်ရဲ့ပထမဇောတွေကအကျိုးပေးတာအဲ့ဒီလိုပြုတ်တော့ကမြတ်စွာဘုရားကသီခံငါจิตာသီခံလို့ပြောရတယ်တတိခဏနဲ့ပဲသူကလည်းပဲယဟန္တာဖြစ်သွားပြီဆိုတော့သူ့မှာကရိယာစိတ်ပဲဖြစ်နေတော့ကဒေါသလည်းမဖြစ်တော့ဘူးเนาะသူ့မှာအကုသိုလ်စိတ်ဆိုလို့လုံးလုံးမဖြစ်တော့ဘူးကံဖြစ်တဲ့စိတ်တို့သူ့မှာမပေါ်တော့ဘူးကြောသူကဒီလိုပဲလိုက်သွားတာเนาะဒါတွေမဟုတ်သေးဘူးနောက်ဆုံးခံတော့လည်းပဲဆုံးမရเนาะအဲ့ဒီခါလေးလည်းပဲဒါပထမဇောစေတနာအကျိုးပဲเนาะနောက်တော့မှမြတ်စွာဘုရားကသူ့ကိုအသက်ကျယ်တဲ့ဂါထာသိကြပါတယ်အင်္ဂုလိမာလဂါထာဆိုတော့အဲ့ဒီဂါထာနဲ့အသက်ကျယ်တဲ့ဂါထာပေးလိုက်တော့မှဒီနောက်ပိုင်းကျတော့မှနော်သူအကုသိုလ်ကပါသွားပြီတော့ကကျွန်တော်တို့သူဆုံးနေပါလိမ့်ခံလို့ရတယ်နော်ဆိုတော့အဟောတိကံဆိုတော့အဲ့ဒီလိုနော်ကံမျိုးကအကျိုးပေးခွင့်မရှိတာကိုကဟောတိကံခေါ်လိုက်တယ်နော်ကျန်တာတွေကတော့ကဒီလိုက်တာပဲအကုသိုလ်ဆိုလို့ရှိရင်လည်းပဲဘဝတိုင်းလိုက်တာလားဟုတ်လားအကုသိုလ်ဆိုလို့ရှိရင်ဥပမာအားဖြင့်ရှင်မမောက်ကံကိုတော်မြတ်ကြီးတောင်မှနော်ဒီအကုသိုလ်ဝိပက်အကျိုးဆိုတာကအမတန်ကြောက်เสียကောင်းတယ်လိုက်လာလိုက်တာဘယ်အထိလိုက်လာလဲသူ့ကိုဒီသူကလည်းပဲဒီကံကြီးထိုက်ထားတော့ကဘယ်အထိသူလိုက်လာလဲဆိုတော့ဒီနောက်ဆုံးပိတ်ဟုတ်လားအက္ခသာဝကထဲမှာဟုတ်လားလက်ဝဲရံမြတ်စွာဘုရားလက်ဝဲရံဖြစ်တော်မူပြီးတကောအတ္တိပတ်မှာဣတတေရတဲ့တော့လည်းပဲဒီဝိကျွေးရကြာနေတော့ကသူ့မှာပြိဋိဘပြုတ်တော့ဟာဘာနဲ့ပြုတ်လဲခူတန်900ကနေပြီးတော့သူ့ကိုရိုက်ခဲ့ပြီးတော့အယိုးကြည့်အောင်ရိုက်ခဲ့ခံလိုက်ရသေးတယ်နော်ဒါကဘဝကအကုသိုလ်ကံကလိုက်လာနော်ဒီဘဲကံကလိုက်လာလေအလယ်9ဆောကလိုက်လာနော်အကုသိုလ်အလယ်9ဆောကလိုက်လာပြီးတော့ကဒီလိုအကျိုးပေးတာသို့တော်လည်းပဲယဟန္တာဆိုတော့ကကျွန်တော်တို့ ਨੇ အများကြီးกว่าတာပေါ့ကျွန်တော်တို့မှာကတော့ကာယကဒုက္ခရောစေတသိကဒုက္ခရောကျွန်တော်တို့မှာအများကြီးရှိနော်ဒီကာယကဒုက္ခနဲ့စေတသိကဒုက္ခကဘယ်ဟာကပိုဆိုးလဲဆိုတော့စေတသိကဒုက္ခကပိုဆိုးတယ်နော်ကာယကဒုက္ခကသိခံလို့ရတယ်နော်ဥပမာအားဖြင့်ပေါ့လေကျွန်တော်တို့ဒီမှာတရားထိုင်နေဆိုဥပမာဆိုတော့တိရောပေါ့ဟာကဥပမာတရားထိုင်ကြတယ်နာတယ်တော်တော်ကိုနာတယ်နာတာကိုသိခံပြီးတော့ကအဋ္ဌံတဏှာကြီးအောင်ထိုင်မယ်ဆိုရင်ထိုင်လို့ရတယ်နော်ဒီကာယကဒုက္ခကိုဟိုကသိခံသွားတာနော်တိခဏနိုင်ဆုံးရှိလို့တိခဏပြီးထိုင်သွားရင်ဒါအဋ္ဌံမြောက်သွားတယ်နော်ဒါကာယကဒုက္ခကိုကပညာနဲ့သုံးသပ်ပြီးရှုသွားလို့ရှိရင်နော်စေတိကဒုက္ခမဖြစ်အောင်ရှုသွားရင်ထိုင်သွားလို့ရတယ်နော်ဥပမာအားဖြင့်ဒီလိုမဟုတ်ဖ ೇನೆ ရှင်နေတကောင်ကကိုယ်ကိုလာကြိုက်တယ်နော်အာဓမ္မမဟုတ်လို့ရှိရင်ဖြစ်ဘူးလားမသိဘူးဒီနှွေးခါဆိုရင်တော့ဖြစ်တတ်တယ်ပွဲစိတ်လေးတကောင်ကမျက်နှာပေါ်ကြည့်ကြရတာဒီပွဲစိတ်ကလေးရဲ့အကြောင်းဒီမှာခံစားရတဲ့ဝေဒနာကဒါကာယကအားဖြင့်တော့ ပြင်းထန်တဲ့ဝိညာဉ်မျိုးမှမဟုတ်ပဲတာတာလေးပဲသူသွားနေတာပဲဟုတ်ဒါဒီနေ့မှမျက်နှာပေါ်မှာရောက်လာတဲ့အခါကျတော့သူကရှောက်သွားလိုက်တာမျက်စိတွေပဲဝင်တော့မလို့လို့နားတွေပဲဝင်တော့မလို့လို့နော်နှာခေါင်းတွေပဲဝင်တော့မလို့လို့နေရာကြီးရာကြီးနဲ့ဖြစ်နေလို့ရှိရင်တို့ဒီစိတ်တိကဒုက္ခမရှိတော့လည်းပဲဘာတွေ့မလဲဆိုရင်အဲ့ဒါလေးကိုခုနနာတာတဲ့သိခံရတာပုံတောင်ဖြစ်သေးတယ်ဒါကဘာကြောင့်လဲမိမိစိတ်ကဖြစ်နော်စိတ်ကနေပြီးတော့ကဒီဟာပွဲစိတ်ပဲဒီပွဲစိတ်ကရားလိုက်တာနှာခေါင်းနဲ့ဝင်တော့မလားတော့ပညာအာယုန်နဲ့တွေးပြီးတော့ကနော်အဲ့ဒီလိုစိတ်တိကဒုက္ခကြီးဖြစ်တယ်အဲ့တော့ကျွန်တော်တို့ကဓာတ်တွေတွေ့လို့ရှိရင်ဘယ်လိုကျွန်တော်တို့ပြန်ရှုရလဲကျွန်တော်တို့ကဒီပွဲစိတ်ဆိုတဲ့အာယုန်ကိုဖြောက်ပြီးတော့ကခြိတွေ့မှုလေးပဲခံစားမှုလေးပဲဆိုပြီးတော့အနိစ္စပဲကျင်းပြီးတော့ကဖြတ်တိုက်ရှုသွားရင်တော့ကကိုသိခံနိုင်နော်တစ်ခါတည်းကျတော့ပြတ်သွားနော်တိကြောင်မတိတော့နော်အာယုံကမိသွားတယ်အဲ့ဒီလိုပေါ့လေဒီယဟန္တာတို့မြည်ဒီမှာစိတ်တိကဒုက္ခကလုံးဝမရှိတော့ဘူးနော်လုံးဝမရှိတော့ကကျွန်တော်တို့သူ့ကိုအယုတ်ကြည်အောင်ရိုက်ထားတော့လည်းပဲစိတ်တိကဒုက္ခမရှိတော့ကသူ့တမာတိကချက်ချက်တန်တန်ရှိတော့ကတမာတိအားနဲ့သူမြတ်စွာဘုရားထံကိုသွားပြီးတော့ကဖူးလိုက်သေးတယ်နော်ဖူးပြီးတော့မှမြတ်စွာဘုရားကိုခွတ်ပန်ပြီးတော့မှသူ့နေရာသူပြန်လာပြီးတော့ကပြိနေပါပြုတ်နော်ဒါကဒီကံကြီးထိုက်လို့လိုက်လာတဲ့ကံဟာအဲ့ဒီတို့အလယ်ငါးဆောင်ကဒီတော့အစီလိုက်နော်ဒါကဒါကျွန်တော်တို့ဒီအဝိရင်းပေါ်လေဒီကံရဲ့အကျိုးပေးမှုနဲ့ပတ်သက်တယ်နော်ဒေထာဓမ္မအကျိုးပေးတဲ့ကံနေဒုတိယဘဝမှာအကျိုးပေးမဲ့ကံနောက်ပြီးတော့ဒီတတိယဘဝမှာဟိုဘက်ကိုအကျိုးပေးမဲ့ကံသိအောင်လို့နော်ဘေကံကြီးအကျိုးပေးနေတာလေကျွန်တော်တို့စိတ်ထဲမှာဖြစ်တဲ့ဇောတွေကအကျိုးပေးနေတာကုသိုလ်စိတ်ဖြစ်လာရင်ကုသိုလ်ဇောတွေကအကျိုးပေးမယ်အကုသိုလ်စိတ်ဖြစ်လာရင်အကုသိုလ်ဇောတွေကအကျိုးပေးမယ်နော်အဲ့ဒီလိုဇောစိတ်တိုင်းစိတ်တိုင်းကဒီလိုဇောမြင်နိုင်မြင်နိုင်ပဲဥပမာကြားတိုင်းကြားတိုင်းပဲကျွန်တော်တို့ကဒီဇောတွေခုနှစ်ကြိမ်ခုနှစ်ကြိမ်ဖြစ်လာဆိုတော့မဟုတ်ပါဘူးနော်ကျွန်တော်တို့ဒီအာယုံပေါ်မှာမိမိနှလုံးသွင်းမှုပေါ်မှာကြည့်တယ်နော်ကျွန်တော်တို့ဒီဘယ်လိုအာယုံမျိုးဖြစ်ရမလဲဆိုတော့ဒီလိုဟာမျိုးကတဲ့အတိမဟန္တာယုံနဲ့မဟာနာယုံဆိုတဲ့အာယုံမျိုးပေါ့လေဥပမာဝိထုတစ်ခုကိုတွေးလိုက်ရင်ပစ္စည်းတစ်ခုကိုတွေးလိုက်လို့ရှိရင်ဒီပစ္စည်းပေါ်မှာကိုကစူးစူးဆိုင်ဆိုင်ကလေးအာယုံစိုက်နေရင်ဒီလိုကုသိုလ်သောအကုသိုလ်သောနေလာနော်ဒီ very vivid impression ပေါ့လေဒါမှမဟုတ်လေ vivid impression ပေါ့လေအတိမဟန္တာယုံဆိုတာကတော့အမတန်ထင်ထင်ရှားရှားကိုကနှလုံးတွင်းလိုက်နော်ဒီအမဟုတ်လို့မဟန္တာယုံဆိုတာကတော့ထင်ထင်ရှားရှားနှလုံးသွင်းလိုက်တာနော်ဒီလိုမှမဟုတ်လို့အမှတ်တမဲ့နဲ့ကျွန်တော်တို့မြင်နာကြားတာရှိပါသေးတယ်အမှတ်တမဲ့နဲ့မြင်နာကြားတဲ့သဘောတရားတွေကတော့ဟာပြိဋ္ဌာယုံခေါ်လိုက်တာပေါ့လေဒီဟာတွေကတော့အမှတ်တမဲ့တာမြင်ညပဲကြားလိုက်တယ်တာမြင်ညပဲမြင်လိုက်တာတော့ဇောအထိမရောက်ခင်မရောက်ဘူးနော်ဘယ်လိုဖြစ်မလဲဥပမာသူကဒီလက်ခံတဲ့စိတ်တွေပေါ်ခြင်းပေါ်မယ်စူးစမ်းဆင်ခြင်တဲ့စိတ်တွေပေါ်ခြင်းပေါ်မယ်သို့တော့ဒီချိန်မှာစိတ်ကပြေပြီးတော့ကဘဝင်စိတ်ကြံကြခြင်းကြသွားမယ်ဇောဘက်ကမရောက်တော့ဘူးเนาะအဲ့ဒီလို weak impression တွေကဇောအထိမရောက်ပါဘူးကျွန်တော်တို့เนาะကုသိုလ်အကုသိုလ်ဖြစ်တဲ့အထိမရောက်ဘူး weak impression တွေကဒီအပြာကကြနဲ့ပဲပြီးသွားတယ်သို့တော့ဒီ vivid impression တွေကတော့ကကျွန်တော်တို့ဖြစ်တိုင်းဖြစ်တိုင်းဒီကုသိုလ်ဖြစ်စေအကုသိုလ်ဖြစ်စေအဲ့ဒီဇောတွေဝင်မယ်ဝင်ပြီးတော့ကခုနပြောတဲ့အတိုင်းပဲပထမဇောတွေမှန်သမျှကဒါဒီဘဝမှာအကျိုးပေးခွင့်ရှိရင်ပေးမယ်အကျိုးပေးခွင့်မရှိတော့မတိုက်ဆိုင်ရင်ဘာဖြစ်သွားမလဲအဟောတိကဖြစ်သွားမယ်နော်တတမဇောတွေမှန်သမျှကလည်းဒုတိယဘဝအကျိုးပေးခွင့်သူတို့စောင့်နေတာအဲ့ဒီထက်ကလည်းအကျိုးပေးခွင့်ရှိတဲ့ဟာကပေးသွားရင်ကျန်တဲ့ကဘာဖြစ်သွားလဲအဟောတိကဖြစ်သွားတယ်နော်အဲ့တော့ကျွန်တော်တို့ကိုဒီဘဝမှာအကျိုးပေးနေတာတွေကဘာတွေအကျိုးပေးနေလဲဆိုတော့ကျွန်တော်တို့ဒီဘဝမှာပြုလုပ်တဲ့ကုသိုလ်အကုသိုလ်တွေရဲ့ပထမဇောတွေလေပြီးတော့ကျွန်တော်တို့လုံရတဲ့တတိယဘဝနောက်ပိုင်းပေါ့လေဘဝကြီးကအများကြီးရှိတော့တတိယဘဝနောက်ပိုင်းမှာပြုခဲ့တဲ့ကံရဲ့အလယ်ငါးသောရဲ့ဒီနှမျိုးကပေါင်းပြီးကျွန်တော်တို့ကိုဒီဘဝမှာတော့အကျိုးလာပေးနေကြတာเนาะကျွန်တော်တို့ဖြစ်တဲ့ဝိဘက်အကျိုးတွေကဥပမာအခုကျွန်တော်တို့တရားထိုင်နေတရားထိုင်တဲ့အခါမှာဥပမာကျွန်တော်တို့ကပြောတယ်ဖြစ်ပေါ်လာတဲ့ဝိညာဉ်တွေကိုဒါဝိဘက်အကျိုးပဲမှတ်လိုက်ဒါလည်းပဲပါပါတယ်ကျွန်တော်တို့တင်းကျိုတင်တဲ့ပုံစံတွေဆိုသိပါတယ်เนาะကျွန်တော်တို့ဒီအဟိစိတ်၈၈ပါးထဲမှာအဟိစိတ်၅ပါးဆိုတာရှိတယ်။အဟိစိတ်၅ပါးထဲမှာကျွန်တော်တို့အကုသိုလ်အဟိစိတ်နဲ့ကုသိုလ်အဟိစိတ်ဆိုတာရှိတယ်နော်။အဲ့ဒါက resultant တွေကြီးပဲ resultant ဆိုတာဝိပက်တွေကြီးပဲဝိပက်စိတ်တွေကြီးပဲအဲ့ဒီဝိပက်စိတ်တွေကကာယဝိညာဉ်စိတ်ဆိုတာတော့နော်ကာယဝိညာဉ်စိတ်ဆိုလို့ရှိရင်ကျွန်တော်တို့အခုဖြစ်နေတဲ့အရာဖြစ်ခါစားလေးတွေကဒါကာယဝိညာဉ်စိတ်ခေါ်တယ်နော်ဥပမာဒုက္ခနဲ့ဖြစ်လာတဲ့ဒုက္ခဝေဒနာနဲ့ပေါ်လာတဲ့ကာယဝိညာဉ်စိတ်ဆိုရင်ဒါဘာလို့ကျွန်တော်တို့တက်မှတ်သိလိုက်လဲဒါအကုသိုလ်အကျိုးပေးတဲ့စိတ်ဒုက္ခဝေဒနာနဲ့ပေါ်လာတဲ့ကာယဝိညာဉ်စိတ်ကလေးကတော့ကုသိုလ်အကျိုးပေးတဲ့စိတ်နော်ကုသိုလ်အကျိုးပေးခဲ့ခိုက်တာဆိုပြီးကျွန်တော်တို့ဒီလိုသိလိုက်တယ်ဒီဟာကုသိုလ်အကျိုးတွေကျွန်တော်တို့လာနေတယ်နော်ဒီတော့အခုတရားထိုင်နေတဲ့အချိန်မှာဒီလိုဒုက္ခဝေဒနာတွေတွေ့လာရင်ဒါဟာဖြစ်ရင်ဒါအကုသိုလ်အကျိုးပေးတဲ့ခိုက်တာမှာဖြစ်လာတဲ့ခုနပြောတဲ့ဒုက္ခသဟတံကာယဝိညာဉ်ဆိုတဲ့သဘောတရားမျိုးပေါ့လေဒုက္ခနဲ့ဖြစ်တဲ့ရှင်နဲ့ကာယဝိညာဉ်စိတ်ပဲအခါဒီကျွန်တော်တို့တရားထိုင်ရင်ဒီကာယဝိညာဉ်စိတ်ကလေးနဲ့ပဲဖြတ်ထားလို့ရတယ်။ထပ်ပြီးမရှိဘူးမတက်ဖက်နဲ့နော်။ဒါကာယဝိညာဉ်စိတ်ပဲအကျိုးပေးတဲ့စိတ်ပဲဆိုရင်အာယုံလေးကဒီတင်ပြတ်ပြတ်သွားတာနော်။အဲ့ဒီလိုဆိုရင်လည်းတိခံသွားလို့ရတယ်နော်ဒုက္ခဝိညာဉ်ကို။အဲ့ဒီလိုဖြစ်တာတွေကဒါခုနကကျွန်တော်ပြောလို့ဒါဒီဘဝက action တွေလည်းပါမယ်။ဒုတိယမဟုတ်ရင်တတိယဘဝနောက်ပိုင်းက action တွေလည်းပါတယ်။ဒီနှစ်ခုပေါင်းပြီးတော့ကဒီမှလာဖြစ်တယ်နော်။ဒီတော့ကဒါတွေကကျွန်တော်တို့ဒီပုံမှာနှီးပြီးတော့မှကျွန်တော်တို့ကအကြောင်းတရားအစ်စ်ဒီအကျိုးတရားပုံမှာနှီးပြီးမှအကြောင်းတရားဖြစ်တယ်ကျွန်တော်တို့လောက်နေတာဟာအခုတရားထိုင်နေဆိုလို့ရှိရင်ခုနကဒုက္ခဝေဒနာတွေတွေ့လာတဲ့အခါကျတော့ဒါအကုသိုလ်အကျိုးပေးတာပဲဒီဟာလေးပုံမှာကျွန်တော်တို့ကသုံးသပ်ခင်ရင်လိုက်တယ်ဒါရုပ်တရားပဲအနိစ္စပဲဆိုလိုက်လို့ရှိရင်ဘာဖြစ်သွားလဲဒီအကျိုးတရားပုံမှာနှီးပြီးအကြောင်းတရားကကုသိုလ်အကြောင်းတရားအစ်စ်ဒီဖြစ်သွားပြီးတော့ကဒီကုသိုလ်စိတ်တွေကခုနပြောတဲ့ဇောတွေအတိုင်းပဲကွဲပြီးတော့ကဒီဘဝမှာအကျိုးပေးမယ်ဟာလားဒီဘဝမှာတည်းမဟုတ်ပါဘူးဒီဘဝမှာတောင်မှပဲဟာလားရသော်ဖရာရဲ့တရားတော်ဆိုတာအကာလီကောတဲ့အခါမလစ်အကျိုးပေးနိုင်နော်မိမိကိုရောက်တဲ့နေ့ကထိုင်ရတာနဲ့ဥပမာဒီနေ့ထိုင်ရတာနဲ့တူအောင်မလားဆိုမတူတော့ပါဘူးနော်ဒီနေ့ထိုင်ရတာကညာဆိုတာအကျိုးရှိမယ်တက်တက်တာတာထိုင်ရမယ်နော်ရောက်ခါကြတော့ကတော့မပင်မမှုနော်ဒါကပါပြတာလဲဆိုတော့ဒိဋ္ဌာဓမ္မဝိသနိယကံဆိုတဲ့ချက်ချင်းအကျိုးပေးတာကိုကြားတရားရဲ့သဘောတရားအရာနော်မိမိရှုမှတ်ရင်းနဲ့ဝိပဿနာဉာဏ်တက်လာတာဒီနဲ့အများဝေဒနာတွေကိုကိုရှုတတ်သွားတော့အာယုံကတမာတိကလည်းကောင်းလာတော့ကပပပပပြီးတော့ကတချို့ဆိုလို့ရှိရင်ဒီဒုက္ခဝေဒနာမဖြစ်တဲ့လောက်အကြည့်ရှုပတ်နေလို့ရတဲ့အချိန်မျိုးရောက်တာနော်အဲ့ဒီအခါကျတော့ဒါချက်ချင်းအကျိုးပေးတဲ့ဒါပထမဇောစေတနာနော်အဲ့ဒါကဒါကျွန်တော်တို့ဒီ priority of effect ဆိုတဲ့ပေါ်လေဒီဩဇာဒီ period of resultant arising ပေါ်လေဒီဝိပက်အကျိုးဖြစ်ပေါ်တဲ့အချိန်မျိုးကိုပြောသွားတာနော်အဲနောက်ဆုံးတစ်ခုကတော့ကျွန်တော်တို့ဥစားပေးမှုဥစားယူမှုဆိုတာကံကဘယ်လိုဥစားယူလဲဘယ်ကံကဥစားယူသွားမလဲဆိုတာနော်ဒါကတော့ကဘာနဲ့ဆိုင်လဲဆိုတော့တိပေါက်တိပွားနဲ့ဆိုင်နော်ဒီပေါက်ဒီဝါကြလို့ရှိရင်တဲ့နော်ကျွန်တော်တို့ဘယ်ကံကဥစားယူသွားမလဲဆိုတော့ပထမဆုံးဥစားယူသွားမှာကတော့ဂရုတကံကအရင်ဆုံးဥစားယူတယ်တဲ့ဂရုတကံဆိုတာကကံကြီးထိုက်ထားတဲ့ကံကံကြီးကိုဂရုတကံခေါ်လိုက်တယ်အကုသိုလ်ဘက်မှာဆိုလို့ရှိရင်ဘယ်ကံမျိုးကဥစားယူသွားမလဲဆိုတော့အကုသိုလ်ဘက်ကဆိုတစ္ဆာနန္ဒရိယကံဆိုတာကဥစားယူသွားတယ်နော်တစ္ဆာနန္ဒရိယကံဆိုတာသိကြပါတယ်ရသော်ဖျားကိုတွေ့စိထွက်အောင်လုပ်တာဟုတ်လားယဟန္တာကိုတတ်တာအမိကိုတတ်တာအဖကိုတတ်တာဒုတိမဟုတ်တန်ခါကိုဂိုင်းခွဲတာနော်အဲ့ဒီလိုကွဲအောင်တန်ခါကိုဂိုင်းခွဲအောင်လုပ်တာအဲ့ဒီလိုဒီ၅ခုကတော့ကံကြီးထိုက်နော်အခုတို့ဘက်ကကံကြီးထိုက်တယ်နောက်ပြီးတော့ကခုနပြောတဲ့ညတ္တဒိဋ္ဌိမျိုးနွယ်တွေရောက်သွားလို့အဲ့ဒါဒီကိုယုံကြည်တဲ့အဲ့ဒီအယူအဆမျိုးနေတဲ့ယုံကြည်ခဲ့တဲ့ပုဂ္ဂိုလ်မျိုးကတော့အဲ့ဒါကကံကြီးအခုတို့ဘက်ကကံကြီးထိုက်တယ်အဲ့ဒီဟာရှိတဲ့ပုဂ္ဂိုလ်ကြီးကတော့တဲ့ဒီပြင်းကုသိုလ်ဘယ်လောက်လှုပ်ထားလှုပ်ထားအရင်တုန်းကလှုပ်ထားပြီးဖြစ်စေဒီဘဝမှာလှုပ်ထားပြီးဖြစ်စေဒီပြင်းကုသိုလ်ဒုမဟုတ်အကုသိုလ်ကအကျိုးပေးခွင့်မရှိဘူးတဲ့ဒီပေါက်တွေကမှသူကပဲဦးစားယူသွားတယ်နော်သူနဲ့ပဲသွားရဥပမာအားဖြင့်ကျွန်တော်တို့လူတိုင်းသိပါတယ်ကျွန်တော်တို့ဒီအဇတတမင်းဟုတ်လားအဇတတမင်းဟာလူပေါင်းမှားပြီးတော့ကဒီဖခင်ကိုကတ်ခဲ့တယ်နော်ဖခင်ကိုတတ်ခဲ့ပြီးတဲ့နောက်ကိုသူကနောင်တတရားရပြီးမြတ်စွာဘုရားကြီးမှာဓမ္မသွားပြီးတော့တရားနာလိုက်တဲ့အခါကျတော့က မြတ်စွာဘုရားကအဲ့တုန်းကသူ့ကိုတရားဟောလိုက်တဲ့အခါကျတော့အမှန်မြတ်စွာဘုရားပေါ်မှာတရားပြက်ပြီးတော့ကြီးညိုပြီးတော့ကုသိုလ်ကြီးအများကြီးသူလုပ်တယ်နော်ဒီပုထုရှင်နေထဲမှာတဲ့မြတ်စွာဘုရားကိုကြီးညိုတဲ့နေရာမှာအဇတတကထိတ်ဆုံးကပဲတဲ့အဇတတကဘယ်သူမှမသိဘူးနော်အဲဒီနောက်ကိုသူ့သားတော်ကလည်းပဲသံမြတ်ပုဂ္ဂိုလ်မဟုတ်ဘူးသူ့သားတော်ကိုလည်းပဲသူယဟန်ပြုပေးတယ်အဇိတဆိုတဲ့ရှင်အဇိတဆိုတဲ့ယဟန်ငယ်လေးနော်သူကလည်းသံမြတ်ပုဂ္ဂိုလ်မဟုတ်ဘူးသူကလည်းပဲနောင်ကိုအရေမတည့်ရမြတ်စွာဘုရားဖြစ်မဲ့အလောင်းတော်နော်အဲသူကလည်းတည်းဘယ်မှာတကူပြလဲမြတ်စွာဘုရားအတွက်ကိုဒီမိဖေးတော်ဂေါတမီကသင်္ကန်းနှစ်စုံရက်တယ်ကိုယ်တိုင်ရက်ပြီးတော့ကမြတ်စွာဘုရားကိုထူတဲ့အခါမှာမြတ်စွာဘုရားတစုံကိုတော့လက်ခံလိုက်ပြီးတစုံကိုတော့ကတန်ဃာတွေကိုတန်ခိကဒါနဖြစ်အောင်တန်ဃာကိုထူလိုက်ဆိုတော့မြတ်စွာဘုရားအတွက်ရည်ရွယ်ထားတဲ့သင်္ကန်းမဟုတ်လို့ဘယ်ကိုတော်ကမှအတုမခံရဲဘူးနော်ဒီညမှာရှင်တာရိပုတ္တရာတို့ရှင်မာမောက္ခဏတို့ကလည်းအတုမခံရဲဘူးနော်သို့တော်လည်းပဲဒီယဟန်ငယ်လေးကထပြီးတော့အတုခံလိုက်ဒီယဟန်ငယ်လေးကထပြီးအတုခံလိုက်တဲ့အခါကျတော့ကနည်းနည်းယဟန်ပရိသတ်ကအိုးအုပ်ချက်ချက်ဖြစ်သွားတာပေါ့လေဟုတ်လားဒီအက္ခတာဝကတို့မဟာတာဝကတို့ကတောင်းအတုမခံတာကိုသူကအတုခံတယ်ဆိုတော့မြတ်စွာဘုရားဒါကိုသိတော့မှဒီပုဂ္ဂိုလ်ကတခြားပုဂ္ဂိုလ်မဟုတ်ဘူးဒီဟာနောက်အရိမတေယမြတ်စွာဘုရားအနေနဲ့ပွင့်မဲ့အလောင်းတော်ဆိုပြီးတော့ကသူ့ရဲ့တကူကိုပေါ့လေသိရအောင်ဆိုပြီးတော့မြတ်စွာဘုရားကမြတ်တပိတ်ကိုကျွတ်လိုက်ကျွတ်လိုက်ပြီးတော့ဒါကိုယူကြစမ်းဆိုတော့တပည့်ပုဂ္ဂိုလ်တွေမယူနိုင်ဘူးတပည့်ယဟန်တွေကမယူနိုင်ဘူးတပည့်အရှင်မြတ်တွေကမယူနိုင်ဘူးဒီအသီးတယဟန်ငယ်ကသူကယူပြီးတော့ကမြတ်စွာဘုရားကိုဒါပြန်ပြီးတော့ကကတ်ဟုတ်လားကတ်ပြီးတော့ကမကတ်ပါဘူးလေသူကမြတ်စွာဘုရားကိုအတိတ်ခံတဲ့သူဒီအပေါ်ကကျွန်တော်တို့ဟိုရင်တုတ်ပေးလိုက်နော်မိုးလုတ်ပေးလိုက်အဲ့ဒီကုသိုလ်ကသူ့အတွက်ကအရမဏိယအလောင်းတော်ဖြစ်တဲ့အခါမှာဘယ်အထိလိုက်သွားမလဲအရမဏိယအလောင်းတော်အရမဏိယမြတ်စွာဘုရားအနေနဲ့ပွင့်တဲ့အခါမှာတဲ့သူကတောထွက်ရင်တဲ့ပြတ်တတ်နဲ့ထွက်နော်သူကတက်တက်တာတာတက်တောင့်တက်တာနဲ့ထွက်ရမယ်ဒီကုသိုလ်အကျိုးကနော်အဲ့တော့သူကဘုရုရဲ့သားလဲဆိုတော့အဲ့ဒီအဇာတတကဲသားနော်နောက်ပြီးတော့ကမြတ်စွာဘုရားရဲ့သာသနာတော်မြတ်စွာဘုရားပြိဋိနိဗ္ဗာန်ပြုပြီးတဲ့နောက်ကိုပထမသံဃာယနာကျင်တော့ကဒီဘက်ကနေပြီးတော့ကမင်းဘက်ကနေပြီးတော့မင်းအနေနဲ့ချင်းမြင့်ထောက်ပံ့တာကအဇတတပဲနော်သူပဲချင်းမြင့်ထောက်ပံ့တာပထမသံဃာယနာကျင်တယ်ဒီလောက်တောင်သူကကုသိုလ်တွေလုပ်ထားတော်လည်းပဲသူ့မှာကခုနပြောတဲ့ကံကြီးထိုက်ထားတော်ကသူ့တည်တဲ့အခါမှာဘယ်ကိုရောက်သွားလဲငရဲကိုရောက်သွားတယ်ဟာလားအခုဆိုလို့ရှိရင်ဒါငရဲမှာသူဒီအကုသိုလ်ကြောင့်သူခန်းနေရတယ်နော်ဒါဂရုကကံဆိုတာအဲ့ဒီလိုဥစားယူသွားတယ်အမှန်ကြောက်ရွံ့ကောင်းတယ်နော်ဒီကုသိုလ်တက်ကဆိုလို့ရှိရင်လည်းပဲဂရုကကံဆိုတော့ဘယ်ဟာလဲဆိုတော့ဇန်တမပတ်နဲ့ဝင်စားနိုင်ဇန်ကိုဝင်စားနိုင်တဲ့ပုဂ္ဂိုလ်မျိုးပေါ့လေဇန်မှာခိုင်လုံတဲ့ပုဂ္ဂိုလ်မျိုးပါဒီပေါ့ဒီဝါမှာသူကဒီဇန်စိတ်နဲ့သူပေးတယ်ဒီဇန်ဇောနဲ့သူသိပြီးတော့ကဒီကုသိုလ်ကအကျိုးပေးသွားတယ်။ဇန်ဇောနဲ့တည်တယ်ဆိုတော့ကဒါပြမဖြစ်ဘူး။ကြောက်ပါပေါ့လေ။အဲ့ဒီလိုနော်ဂရုကကံဆိုတာကဒါဒီဂရုကကံမရှိလို့ရှိရင်တဲ့ဒီကုသိုလ်ကဖြစ်စီအကုသိုလ်ဖြစ်စီပေါ့လေ။ဂရုကကံမရှိလို့ရှိရင်တဲ့ဒီပေါက်ဒီဘွားကတဲ့ဘယ်ကံကဥစားယူသွားမလဲဆိုတော့ကတဲ့အာတဏကံကဥစားယူသွားမယ်နော်။အာတဏကံဆိုတာကကျွန်တော်တို့ death proximate ကမ္မလို့ခေါ်လိုက်တာပေါ့လေ။ဒက်ပရောက်ဆီမက်ကာမဆိုတာကဒီကံဤဆဲတဲ့မှာဖြစ်တဲ့အာယုံပေါ့နော်ကျွန်တော်တို့တိပေါက်တိဘွားကြလို့ရှိရင်တဲ့ဒါအမြဲတမ်းဖြစ်တယ်ဆိုတော့ကံကာမနမိတ်ဂတိနမိတ်ဆိုတာပေါ်လေးရှိတယ်နော်ဘယ်တော့ပဲမြန်မြန်သိသိကံကာမနမိတ်ဂတိနမိတ်ဆိုတာပေါ်ရတယ်တဲ့နော်ကံဆိုတာကတော့မိမိပြုလုပ်တဲ့အာယုံကံပေါ့လေ action ပေါ့လေဥပမာပရိယွတ်နေတယ်ဘုရားရှိခိုးနေတယ်တရားထိုင်နေတယ်အဲ့ဒီလိုနေရင်းနဲ့ပဲဥပမာဒီကုသိုလ်စိတ်နဲ့ပဲဥပမာတည်သွားရင်ဒါကံနမိတ်ပေါ့ကံပေါ့လေဒီကံပေါ်မှာအာယုပြုပြီးတည်သွားတယ်ကမ္မနမိတ်ဆိုတာကတော့ကဒီမိပြုခဲ့တဲ့ခါရီနဲ့ပတ်တဲ့ပြီးတော့ကဖြစ်ပေါ်လာတဲ့အရာဝတ္ထုတွေပေါ့လေဥပမာအားဖြင့်ကုသိုလ်နဲ့ပတ်သက်ပြီးဖြစ်ပေါ်လာတဲ့ကမ္မနမိတ်တွေဆိုလို့ရှိရင်ဥပမာဇေဒီဖရာတို့ဇေဒီပထိုးတို့ယဟန်တို့နော်စသည်ဖြင့်နော်ဒီလိုနမိတ်ကောင်းတယ်နော်ဒီလိုတွေ့မယ်ဟုတ်လားဒါမှမဟုတ်အကုသိုလ်ဆိုလို့ရှိရင်လည်းဒ သူ့ရဲ့နဲ့ဆိုင်တဲ့ဥပမာခွေးနဲ့ကြီးတွေတွေ့မယ်ဓာတ်တို့လှန်တို့တွေ့မယ်စသည်ဖြင့်ဒီလိုကာမနိမိတ်ကြီးပေါ်လာနော်ဒါမဟုတ်ရင်နဲ့ဘာပေါ်နေတဲ့ဆိုတော့ဂတိနိမိတ်ပေါ်တယ်တဲ့ဂတိနိမိတ်ဆိုတာမိမိလားရဘဝနဲ့ပတ်သက်တဲ့အရာဝတ္ထုတွေပေါ်လာတာနော်အဲ့ဒီလိုပေါ်လာရင်အဲ့ဒီပေါ်မှာပြီးပြီးတော့ကတဲ့ဒီသုတိစိတ်ကဖြစ်ပြီးတော့ကဒီမရဏတဏ္ဍသောကဖြစ်ပြီးတော့ကဒီဟာပေါ်မှာပြီးပြီးတော့ကပရိသေစိတ်ကဖြစ်တာနော်ဒီအာတနကံကောင်းအောင်ဆိုပြီးတော့ကဟာလာဘာလုပ်ကြလဲဒီပေါက်ဒီဝမှာအာတနကံကောင်းအောင်ဆိုပြီးတော့ကျွန်တော်တို့ဟာလာဘိုးတော်ကဆိုလို့ရှိရင်ဖျားတယ်နားတယ်နေမကောင်းဘူးကြီးကြီးကျယ်ကျယ်ဖြစ်တယ်ဆိုလို့ရှိရင်ဒီပေါက်ဒီဝမှာအာယုံကောင်းအောင်ဆိုပြီးတော့ကကျွန်တော်တို့ဟာလာပရိတ်ကြောင့်လေရွတ်ပေးတယ်ဟာလာတင်ငန်းကိုတွက်တယ်ဒါနပြုတယ်ဟာလာစသည်ဖြင့်အခုခေတ်ဆိုတော့ကပိုကောင်းတာပေါ့လေရီကော်ဒါနဲ့ဖွင့်ပြထားပြီးတော့တရား